Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2018ခုနှစ်မလ22ရက်ကြာသပတေးနေ့ညပဲ VOA စီစဉ်တွေကို American တီတောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လည်နေပါပြီ Light on meter 1925 32ပထမနာရီဝက်မှာ Light meter 190 kHz 1595နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်ကျွန်မခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေထဲမှာတော့စီးပွားရေးမှာမမျှမတဆောင်ရနေရဲဆိုလို့ဆွဆွဲချင်းနဲ့တရုတ်နိုင်ငံပေါ်ရေးယူမဲ့စီစဉ်တရက်ကိုသမ္မတဒေါ်နယ်ထရန့်ဒီကနေ့လက်မှတ်ရေးထိုးတည်ပြုမယ်လို့မျှော်လင့်ရပါတယ်။လက်လက်နေတဲ့ပြည်သူ့လွတ်တော်အုပ်ထားတဲ့နေရာအတွက်ဒီကနေ့မဲခွဲဆုံးဖြတ်ရမှာလက်ရှိဒုတိယအုပ်ထပ်ဦးတည်ခွန်မြတ်ကိုရွေးချယ်လိုက်ပါတယ်။ဒီလိုထိတဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့အတူချင်းညာပေးသွားမှာပါ။
အခုညပိုင်းနားဆင်ရမယ့်သတင်းလှော်တွေဆက်သွယ်မြင်းမြန်ချက်တွေထဲမှာတော့ပြည်သူ့လွှတ်တော်ဥက္ကဋ္ဌလက်လက်နေရအတွက်2010နဲ့2015ရွေးကောက်ပွဲတွေမှာတီခိုင်ချိုးပါတီအနိုင်ရကိုယ်စားလှယ်တဦးဖြစ်ခဲ့တဲ့ဦးတီခွန်မြတ်ကိုဆက်ကလုံးနဲ့မဲရွေးတီတင်မြှောက်လိုက်ပါတယ်
။သူအနေနဲ့တော့ဒါဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့ပါတီကရွေးချယ်ခဲ့တာဖြစ်တဲ့ကြောင့်ကျွန်တော်တို့ပါတီရဲ့မူဝါဒတွေကျွန်တော်တို့ပါတီရဲ့စီစဉ်စီကံကျွန်တော်တို့ပါတီရဲ့လမ်းစဉ်တွေအတိုင်းပဲလိုင်းနာပြောဆောင်ရသွားမယ်လို့ကျွန်တော်တ
ို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တင်ဆန်းလှိုင်ရဲ့ပြောပြချက်နဲ့အတူနားဆင်နိုင်ပါတယ်။ကရင်ပြည်နယ်ဖားဖုံခရိုင်နယ်မှာဆိုရတန်းနယ် KNU ကရင်လက်နက်ကိုင်ဖွဲ့တို့ဆက်ဆံရေးတင်မာနေတာပြေလျော့ဖို့နှစ်ရက်ကြာတွေ့ဆုံဆွေးနွေးခဲ့ကြတဲ့အချိန်ဤတခါကရင်ပြည်နယ်ထဲမှာပဲလှိုင်းပွဲမျိုးနဲ့မဲတော်ဒေသမှာဖြစ်နေတဲ့ကရင်လက်နက်ကိုင်ခွဲထွက်အဖွဲ့ DKBA နဲ့ကရင်နယ်ကြားဆောင်တပ်တွေရဲ့တိုက်ပွဲတွေကြောင့်နေရက်စွတ်ခွာထွက်ပြေးသူဦးရေတိုးလာနေတာတွေကိုလည်းနားဆင်ကြရမှာပါနောက်ပိုင်းမှာမြန်မာရွှေပြောင်းလူသမားလူ20ကိုထိုင်းနဲ့မလေးရှားနယ်စပ်မှာဖမ်းခံထားရတယ်ဆိုတဲ့သတင်းကိုလည်းပြောပြပေးပါမယ်ရှင်အခုရင်းဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ပြောပြပါမယ်ရှင
်စီဝိုင်းမှာမမျက်မတဆောင်ရနေတယ်ဆိုတဲ့ဆွဆွဲချင်းနဲ့တရုတ်နိုင်ငံပေါ်ရေးယူမဲ့အစီအစဉ်တရက်ကိုသမ္မတဒေါ်နယ်ထရန့်ဒီကနေ့လက်မှတ်ရေးထိုးအတည်ပြုမယ်လို့မျှော်လင့်ရပါတယ်ညာနောက်ပြည်စီခိုးယူမှုတွေနဲ့အမေရိကန်နည်းပညာတွေကိုနီးမှန်လက်မှတ်မဟုတ်ပဲတရုတ်ကုမ္ပဏီတွေထံလွှတ်ပြောက်မှုတွေပေါ်တုံ့ပြန်တဲ့အနေနဲ့အရေးယူမဲ့အစီအစဉ်ကြောင့်တရုတ်နိုင်ငံနဲ့ကုန်သွယ်ရေးစုပွဲဖြစ်လာနေတဲ့အခြေအနေတွေလည်းထပ်မံပေါ်ပေါက်လာနေတာပါတရုတ်ကုသရေးဝန်ကြီးဌာနကတော့ကုန်သွယ်ရေးမှာအမေရိကန်ရဲ့တစ်ပတ်သက်ဆောင်ချက်တွေပေါ်ကန့်ကွက်ကြောင်းနဲ့နိုင်ငံငယ်အကျိုးစီးပွားအတွက်ဆွေးနွေးဖြေရှာနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလည်းတွေ့ဆုံမှုမတိုင်ခင်မှာပဲပြောဆိုလိုက်ပါတယ်တရုတ်နိုင်ငံရဲ့ကုန်သွယ်မှုတွေနဲ့ပတ်သက်လို့အမေရိကန်က1984ခုနှစ်ကုန်သွယ်ရေးဆိုင်ရာအဲဥပဒေအရလနဲ့ချီစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့မနေ့တုန်းကအမေရိကန်တာဝန်ရှိသူတွေသတင်းတောက်တွေကိုပြောဆိုရမှာတော့တရုတ်နိုင်ငံဟာကမ္ဘာကုန်သွယ်ရေးအဖွဲ့ WTO မှာ2001ခုနှစ်ကတည်းကဖွဲ့ဝင်ဖြစ်ပါဝင်လာခဲ့ပေမဲ့စီးပင်းစည်းကမ်းတွေကိုလိုက်နာဖို့ဖြစ်ွက်ခဲ့ကြောင်းပြောဆိုခဲ့ကြတာပါ1984ကုန်သွယ်ဆိုင်ရာအဲဥပဒေအပိုက်301အရတရုတ်နိုင်ငံပေါ်ရေးယူဖို့ဩဂုတ်လ14ရက်နေ့ကသမ္မတထရန့်ရဲ့တိုက်တွန်းချက်ကိုအကောင့်ထဲပေါ်ဖို့ကြိုးပမ်းမဲ့သဘောထားတွေကိုလည်းအမေရိကန်တာဝန်ရှိသူတွေပြောဆိုခဲ့ကြပါတယ်တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူဟွာချွန်ရင်းကတော့တရုတ်နိုင်ငံရဲ့အကျိုးစီးပွားတွေကိုထိခိုက်အောင်အမေရိကန်ကလှုပ်လာခဲ့ရင်တိုင်းပြည်အကျိုးစီးပွားကိုကာကွယ်ဖို့တံပြန်ဆောင်ရွက်သွားမှာဖြစ်ကြောင်းပြောဆိုခဲ့တာပါဇန်နဝါရီလထဲမှာတော့တရုတ်နိုင်ငံကအဓိကနေရာယူထားတဲ့နေအောင်ကြီးစွန့်ရင်ထွက်လုတဲ့ဆူလာပြားရင်နဲ့ဘက်ထရီသွင်းကုန်တွေပေါ်သမ္မတထရန့်ကအခွင့်အရေးချက်ခဲ့ပူပါတယ်။ဝမ်ဘတ်တို့လိုအမေရိကန်ကလက်လီအယောင်ဆိုင်ကြီးတွေနဲ့အပယ်တို့နည်းပညာလုပ်ငန်းကြီးတွေကတော့သွင်းကုန်တွေပေါ်အခွင့်အရေးချက်မှုတွေကြောင့်စားသုံးသူတွေအတွက်ဈေးနှုန်းတွေသာပိုကြီးလာနိုင်လို့ကုန်သွယ်ရေးလုံခြုံရေးမှုကိုရှော့ချရမှာလဲထိရောက်မှုရှိရှင်မှရှိနိုင်လိမ့်မယ်လို့လည်းသတိပေးနေကြပါတယ်ခင်ဗျာ။
အမေရိကန်နဲ့ EU ဥရောပသမဂ္ဂကြားတမ်မနီနဲ့အလူမီနီယံသွင်းကုန်ခွန်တိုးကပ်ဖို့အမေရိကန်ဘက်ကအဆိုပြုတာပါဝင်ကုန်သွယ်ဆိုင်ရာပြဿနာတွေကိုဖြေရှင်းရနောက်ထပ်ဆွေးနွေးကြဖို့ရှိနေပါတယ်။တမ်မနီနဲ့အလူမီနီယံပါဝင်ကုန်သွယ်ဆိုင်ရာပုံစံရင်းချက်တွေကိုသမ္မတထရန့်သူ့ဆိုရအဖွဲ့တွေနဲ့အမြန်ဆုံးဆွေးနွေးဖို့သဘောတူထားပြီးနှစ်ဖက်လုံးကလက်ခံနိုင်တဲ့ရလဒ်အမြန်ဆုံးထိနိုင်ရေးဆွေးနွေးသွားမယ်လို့မနေ့ကထုတ်ပြန်တဲ့အမေရိကန် EU ပူးတွဲခြင်းအချက်ထက်မှာဖော်ပြထားပါတယ်။တကယ်တော့အမေရိကန်ကုသရေးဝန်ကြီးWilbur Ross နဲ့ EU ကုန်သွယ်ကော်မရှင်နာမင်းကြီးဆီဆီလီယာမမ်စထရမ်တို့ရဲ့ဝါရှင်တန်မြို့တော်မှာဆွေးနွေးပွဲပြီးအခုအချိန်ညချက်ထွက်လာခဲ့တာပါဒီသတင်းပတ်နောက်ပိုင်းကစပြီးတမ်မနီနဲ့လူမီနီယံသွင်းကုန်တွေပေါ်အခွင့်အရေးချက်တာစတင်မဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ဘက်ကကြေညာထားခဲ့ပါတယ်မြောက်အမေရိကဒေတာလွတ်လပ်စွာကုန်သွယ်ရေးသဘောတူစာချုပ် NAFTA ကိုပြန်ဆက်ဆက်ညှိနှိုင်းခဲ့တဲ့ကောင်ကလည်းကနေဒါနဲ့မက္ကဆီကိုတို့ကိုဒီသွင်းကုန်ခွင်တွေတိုးမြှင့်ကောက်တာကနေယာယီကင်းလွတ်ခွင့်ပေးထားမယ်လို့အမေရိကန်ဆိုရဘက်ကကြေညာထားခဲ့ပါတယ်ဒါအပြင်အာဂျင်တီးနား၊ဩစတြေးလျ၊ဘရာဇီးတို့ကိုလည်းကင်းလွတ်ခွင့်ပေးဖို့ဆွေးနွေးနေတယ်လို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရော့ဘတ်လာရှီစာကလွှတ်တော်ကိုထုတ်ပြောထားခဲ့ပါတယ်ခင်ဗျာ
American Lutama, Mania, Wanga, Sunu, Ninangaja, Dola, Titama, Tong Trillion, Panay, Tonsi, Ubi Mujangu, Sodom Dini, Mekwa, Sumpianemu, Luto, Chiki, Mulinivare, Sualungani, Yasayame, Pinu, Dini Tema, Tatiachi, Tamichuao, Tokia Ninia, the Komatangi, Uri Umati, Panay, Tonsi, Urigu, Mekwa, Tipuja, Mava, Nasoyami, Urigu, Tipunemu, Dini, Olutama, Mekwabi, the Sete, Telutoma, and Mekwa, Melu, Mulinadu, Uri Tipune, Lutorega, Patijin, Kuzlonga, Chuban.
ဆက်ချက်ပြည်ရာထားတဲ့အတွက်အများဆုံးဖြစ်လိမ့်မယ်လို့လည်းပြည်တော်လူမှုကွန်ရက်မှာတနွားထွန်းကပြောဆိုထားပါတယ်။ဆီရီးယားဆိုရရဲ့အဓိကမဟာမိတ်ရုရှားရဲ့ဂျာဝန်စစ်ဆေးမှုနဲ့ရခဲ့တဲ့သဘောတူညီချက်အရဝန်ရံပိတ်ဆို့ခံထားရတဲ့ဂူတာရှေးပိုင်းကနေတပုံးတွင်နဲ့မိသားစုထောင်ပေါင်းများစွာဒီနေ့ထွက်ခွာနိုင်လိမ့်မယ်လို့မျှော်လင့်နေကြပါတယ်။ ဟာရစတာရက်ကတင်းဆောင်မဲ့သူတွေကိုတော့အထက်ခံတပုံးတွေထင်းချုပ်ထားတဲ့ဆီးရီးယားနိုင်ငံပိုင်းအလစ်ပင်တွေကိုဘတ်စကားတွေနဲ့ပို့ဆောင်ပေးမှာပါ။ဆီးရီးယားပြည်သူကအတွင်းဝယ်ရန်ပစ်စုမှုတွေကိုလုပ်ပြီးတပုံးတွေထင်းချုပ်ရနယ်မြေကနေထွက်ခွာသွားအောင်အစိုးရရဲ့ဖိအားပေးမှုတွေကြောင့်ပြောင်းရွှေ့ကြတဲ့တခြားအစီအစဉ်တွေနေ့တူအခုဒီချိန်လဲဆောင်ရွက်ခဲ့ကြတာပါ။ဒီနေ့တဘောတူညီချက်ထဲ ဒီနေ့ကျွန်တော်တို့ပြည်နယ်ကိုပြန်လည်သိမ့်ပိုက်နိုင်ဖို့ရုရှားရဲ့ကူညီနဲ့ဆီးရီးယားစစ်တပ်ကလွန်ခဲ့တဲ့တလလောက်ကပဲဆစ်ဆင်းရေးတွေစခဲ့တာပါ။ထေချောင်းထိုးစစ်တွေအများပြားပါဝင်ခဲ့တဲ့ဆစ်ဆင်းရေးကြောင့်ကုတာရှိပိုင်းမှာနယ်မြေတွေအစိတ်အဆိတ်မှမှာကွဲသွားတယ်လို့လူပေါင်း1500လောက်လည်းသေဆုံးခဲ့ရပါတယ်ခင်ဗျာ။
ဒီအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19kHz 15.65တို့ညလိုင်းဒိုမီတာ23kHz 11.8တို့ညပိုင်းဒိုမီတာ30kHz 93.9kHz ကိုတုံတုံကနေပထမနာရီဝက်မှာလိုင်းလက်မီတာ190kHz 15ခွန်အားတို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ယူအမေရိကန်တန်မြန်မာဝိုင်းစီစဉ်ရဲ့ကြာသပင်းနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အမေရိကန်ပြည်သူ့တက်ဆက်ပြည်နယ်မှာဘုံတွေထောင်ခဲ့သူဖြစ်တန်နျာရှိသူမတ်ကွန်တက်ဟာရဲရီဝိုင်းလာရင်အသေးခံဘုံပေါက်ခွဲအဆုံးမရှိရင်ခင်လက်ကန်ဖုန်းထဲမှာ25မိနစ်ကျော်ဗီဒီယိုမှတန်းတစ်ခုချန်ထားခဲ့တဲ့အကြောင်းအော်စတြေးလျယူရတပ်ဖွဲ့ကြီးကပြောဆိုလိုက်ပါတယ်။တန်နျာရှိသူရ Kare, Sinko Muri and Petalu, Lumetia Nine, Yimpuntari, Pawanja, Piosu Girava, Murama, Not a Bone, Shigo, Shinin and Nidelu, Anna, Soy Matri, Pitagarimale, Miapidu, and near Pinna and Outer Chinim Shivulu, Yonchi Jole, Menirungabe, Piosu Gajabare, Lumet, Trentombatu, Austin Munet, Nina Twaka, Pasevon Chakua, Macunde, Lechepi, Yetapoga, Yonchi Taraba. ပေါင်းချောင်းလုံးနဲ့ငါးလုံးပောက်ခွဲရမှာတော့လူနှုတ်သိဆုံးပြီးငါးဦးအပြင်းထန်ထန်ရသွားပါတယ်။တန်ရရှိသူကိုရက်တပ်ဖွဲ့ကခြေရခံပြီးမင်းစိုးဝင်းကဖမ်းဆီးဖို့ဝိုင်းနဲ့ချိန်မှာပဲနောက်တဲ့ပုံတလုံးကိုပောက်ခွဲပြီးအသေးခံသွားခဲ့တာပါ။ပောက်ခွဲမှုရှင်ရောက်ရက်တပ်ဖွဲ့သူဝင်တူဦးလည်းလွှင့်စင်ထိခဲ့တဲ့ရခဲ့ပါတယ်။စိုးစံကလွန်ကျော်ပြီးဗီဒီယိုမှတ်တမ်းတွေလက်ကင်ဖ Facebook
internet seminar kui kuratrin chele longjomu pyatana takhele po Facebook tu dang tu Mark Zuckerberg ga tia mu wen ni ne tadin chele su saung kae mu ma tu company bak ga le a ma lut khe mi da shin ba le lo wan khan lai ba le CNN တဲ့ရင်ဌာနနဲ့ရှာရှာပပအင်တာဗျူးပေးရမှာစုကပတ်ကဒီမားကြောင့်လူများယုံကြည်မှုကိုအကြီးအကျယ်ထိခိုက်စေတယ်ခုလိုဖြစ်ခဲ့ရတာအတွက်တကယ်ကိုဝမ်းနည်းမိတယ်လူတွေရဲ့သတင်းအချက်အလက်တွေကိုကာကွယ်ပေးဖို့သူတို့မှအခြေခံတာဝန်ရှိပါတယ်လို့မနေ့ကပြောခဲ့ပေမဲ့နေ့နာခဲ့တဲ့တွေအတွက်တောင်းပန်ထားတော့မရှိခဲ့ပါဘူးစုကပတ်အနေနဲ့ခုလိုမားကြောင့်ဝန်ခံလိုက်ပေမဲ့ ဘလူးမှာသွားကြောင်းအတိအကျသိစိတ်တွေကိုတော့ဆက်မရှင်းပြခဲ့ပဲအင်တာနက်အက်ပ်စ်တွေအားလုံးကိုစစ်ဆေးတာနဲ့မှုခင်းစီးမှတ်တံပြည်စုံစစ်ဆေးတာတွေကိုဆက်လုပ်သွားမယ်လို့သာကြေပေးခဲ့ပါတယ်တကယ်တော့ Facebook ပေါ်ယုံကြည်မှုပြန်ရအောင်ဇူကာဘတ်ကခုလိုဝန်ခံကြေပေးတာလို့တုံ့တက်မှုတွေဖြစ်နေချိန်မှာဇူကာဘတ်ကဆက်ပြီးလာမယ့် 2018နိုဝင်ဘာအမေရိကန်လွှတ်တော်ကြားချက်ရွေးကောက်ပွဲတွေမှာလည်းဝင်ဆွတ်ဖို့ကြိုးစားမဲ့သူတွေရှိမှသေးကြတယ်ဒါပေမဲ့ Alexander Kugan အနေနဲ့တန်းတဲ့ချီတဲ့ Facebook အသုံးပြုသူတွေရဲ့သတင်းချက်လက်တွေကိုသူ့ဒေသနာအဖွဲ့တစ်ခုအတွက်တရားမဝင်ကိုယ်ရေးကိုယ်တိုင်ညှဆန်းမေကွန်အပိုင်းကိုအသုံးပြုစုဆောင်းပေးပို့ခဲ့တာဒေါ်နယ်ထရန့်ရဲ့သမ္မတမဲဆွဲပွဲအပါအဝင်အမေရိကန်နိုင်ငံလိုရှာမှုတွေတဲ့အသုံးပြုခဲ့တာကို2019ခုနှစ်ထက်ကသိထားခဲ့ပါတယ်လို့ဒီ Facebook
တောက်ကြနေကပဲဖွင့်ချခဲ့ပါတယ်တကယ်တော့ဇူကာဘတ်အနေနဲ့အခုလိုဖြစ်ခဲ့တာကို2019ခုနှစ်သိခဲ့ခြင်းတွေကဖေ့စ်ဘွတ်အသုံးပြုသူတွေကိုယ်ရေးကိုယ်တိုင်သတင်းချက်လက်တွေကိုစုဆောင်ထိမ့်သိမ်းထားတာမရှိဘူးလို့ညင်းဆိုထားပါတယ်ခင်ဗျပြည်သူ့လွှတ်တော်ဦးထောက်တာဝန်ကနေဦးဝင်းမြင့်နောက်ထပ်သွားပြီးတော့လက်လက်တဲ့နေရာအတွက်ဒီကနေ့မဲခွဲဆုံးဖြတ်ရမှာလက်ရှိဒုတိယဦးထောက်ဦးတ
အမေရိကန်တာယုံကပြည့်တဲ့မြန်မာနိုင်ငံတဲ့ပြည်ပြောင်းလဲမျိုးသမီးဆွမ်းဆောင်ခြင်းစီကိုတိုင်းဒါမျိုးသမီးတစ်ဖွဲ့နဲ့မတန်ဆွမ်းရေးဆောင်ရွက်နေသူတို့နောက်ကျမရဲ့စင်မြင့်တင်ဆောင်ရွက်နေသူတို့ကိုပေးရလိုက်ပါတယ်အမေရိကန်တာယုံနေတဲ့မနေ့ကစပြီးနှစ်စဉ်ပေးလာတဲ့ဝူမန်အော့ဖ်ချိန်းကိုပြည်ပြောင်းလဲဆောင်ရွက်နေကြတော့မျိုးသမီးများစုကိုဒီနေ့အတွက်ကရင်မျိုးသမီးအဖွဲ့
မတန်ဆွမ်းတင်းကျုပ်ကဒေါ်အေးတင်စာမောင်နဲ့ကျမအင်းနဲ့အားကစားဝန်ကြီးဌာနကဒေါက်တာသက်သက်မူတို့ကိုပေးရလိုက်တယ်လို့ဒီနေ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒီနေ့မှာစီရွားခဲ့တဲ့အဖွဲ့ဝင်6000ကျော်ရှိတဲ့ကရင်မျိုးသမီးအဖွဲ့အနေနဲ့ကျမဒန်းတူရေးဒေသခံတိုင်းနာအခွင့်အရေးနဲ့မျိုးသမီးတို့အတံတွေပုံမအားကောင်းရေးအတွက်ဆောင်ရွက်ပေးနေတာအပြင်ရခိုင်ပြည်နယ်အပါအဝင်မြန်မာ
ောင်းဆောင်ရွက်နေတာနဲ့နောက်ကျန်းမာရေးနဲ့အကစားဝန်ကြီးဌာနဒွိညွန်ချုပ်ဒေါက်တာသက်သက်မှုအနေနဲ့လူမှုကျန်းမာရေးစနန်းကောက်ရမှာမျက်မျက်တက်တာဖြစ်အောင်ပဋိပက္ခသင့်ဒေတာတွေအထိအရေးစွန်သွားခဲ့တယ်လို့ချီးကျူးခဲ့ပါတယ်ခင်ဗျာ
ကျားသားတွေနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ပြောပြပေးသွားတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဇက်တိုက်နားဆင်ရပါမယ်ရှင်။ပြည်သူ့လွတ်တော်ဥက္ကဋ္ဌဦးဝင်းမင်းနှုတ်ထွက်သွားတာကြောင့်လစ်လတ်နေရာကိုဒီကနေ့အစထိုးရွေးချယ်ရမှာပြည်သူ့လွတ်တော်ဒုဥက္ကဋ္ဌဦးတီခွန်မြတ်ကပြည်သူ့လွတ်တော်ရဲ့ဥက္ကဋ္ဌဒုဥက္ကဋ္ဌရာထူးအတွက်အရင်ပြည်သူ့လွတ်တော်ဥပဒေကြမ်းကော်မတီဥက္ကဋ္ဌဦးထွန်းထွန်းဟိန်ကိုရွေးချယ်ခဲ့ကြပါတယ်။ပြည်သူ့လွတ်တော်ရဲ့ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌသစ်တွေရွေးချယ်ခဲ့တဲ့အခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကအခုလိုတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဗိုလ်ရုံးနေ့မနေ့ကနိုင်ငံတော်သမ္မတနှုတ်ထွက်ပြီးတဲ့နောက်မကြာခင်မှာပဲပြည်သူ့လွတ်တော်ဥက္ကဋ္ဌကပါယာဒုကနှုတ်ထွက်လိုက်တာကြောင့်မြန်မာနိုင်ငံရေးဟာအတော်လေးလှုပ်ခတ်ခဲ့သလိုပြည်သူအများကလည်းလက်ရှိအပြောင်းအလဲအပေါ်မှာစိတ်ဝင်တစားစောင့်ကြည့်ကြပါတယ် ဒီကနေ့ကျင်းပတဲ့ပြည်သူ့လွတ်တော်အစည်းအဝေးမှာတော့ပြည်သူ့လွတ်တော်ဥက္ကဋ္ဌနေရာကိုပြန်လည်ရွေးချယ်တင်မြောက်ရမှာလက်ရှိပြည်သူ့လွတ်တော်ဒုဥက္ကဋ္ဌဦးတီခွန်မြတ်နဲ့ဦးတောင်အေးပြောပွဲမဲဆန္ဒနယ်တို့ကိုအမည်စင်းတင်သွင်းခဲ့ကြပါတယ်။အမည်စင်းတင်သွင်းခံရသူတဦးတည်းပေါ်တာကြောင့်စက်ကလုတ်တုံးမဲဆန္ဒပေးရမှာရလတ်ကိုတဘာပတိဥက္ကမောင်ဝင်လမ်းမတော်မဲဆန္ဒနယ်ကအခုလိုကြေညာခဲ့ပါတယ်
။တော်တော်ကိုယ်စီများခင်ဗျာဥရလောင်းများအားဆန္ဒမဲပေးလို့ပြီးပါပြီ။ဥရလောင်းတူကြီးရရှိရဲ့ထောက်ခံဆန္ဒမဲအများအနည်းအလိုက်အမည်စင်းကိုကြီးညာပါမယ်။တဥတီခွန်မြတ်ကိုကိုင်မဲဆန္ဒနယ်ရရှိမဲထောက်ခံဆန္ဒမဲ280မဲ။နေဥတောင်းအေးကျော်ပွဲမဲဆန္ဒနယ်ရရှိတဲ့ထောက်ခံဆန္ဒမဲ141မဲ။ဒါကြောင့်ထောက်ခံဆန္ဒမဲအများဆုံးရရှိတဲ့ဥတီခွန်မြတ်ကိုကိုင်မဲဆန္ဒနယ်အားဥက္ကရာအဖြစ်တင်မြောက်ကြောင်းကြီးညာပါရယ်။
ပြည်သူ့လွတ်တော်ဒုဥက္ကဋ္ဌဦးတီခွန်မြတ်ကိုဥက္ကဋ္ဌအဖြစ်တင်မြောက်လိုက်တာကြောင့်လစ်လက်သွားတဲ့ဒုဥက္ကဋ္ဌနေရာကိုတဆက်တည်းဆက်လက်ရွေးချယ်ခဲ့ပါတယ်။ဒုဥက္ကဋ္ဌနေရာအတွက်ဦးထွန်းအောင်ခေါ်ဦးထွန်းထွန်းဟိန်နောင်ချိုမဲဆန္ဒနယ်နဲ့ဒေါက်တာမောင်သိန်းမိတ်တီလာမဲဆန္ဒနယ်တို့ကိုအမည်စင်းတင်သွင်းခဲ့ကြပါတယ်။မဲခွဲဆုံးဖြတ်ရာမှာ
ဒုတိယဥက္ကဋ္ဌလောင်းတူချင်းရရှိတဲ့ထောက်ခံဆန္ဒမဲအများအနည်းလိုက်အမည်စင်းကိုကြီးညာပါမယ်။တဦးထွန်းအောင်ခေါ်ဦးထွန်းထွန်းဟိနောင်ချိုမဲဆန္ဒနယ်ရရှိရထောက်ခံမဲ290မဲနေ့ဒေါက်တာမောင်သိန်းမိလာမဲဆန္ဒနယ်ရရှိရထောက်ခံမဲ143မဲဒါကြောင့်ထောက်ခံဆန္ဒမဲအများဆုံးရရှိတဲ့ဦးထွန်းအောင်ခေါ်ဦးထွန်းထွန်းဟိနောင်ချိုမဲဆန္ဒနယ်ဟာဒုတိယဥက္ကဋ္ဌအဖြစ်တင်မြောက်ကြောင်းကြေညာပါတယ်
ပြည်သူ့လွတ်တော်ဥက္ကဋ္ဌအဖြစ်တင်မြောက်ခံရသူဦးတီခွန်မြတ်ဟာပြည်သူ့စစ်ခေါင်းဆောင်တဦးဖြစ်ပြီးမူရစေဝါကိစ္စနဲ့ဝေဖန်ခံရတာတွေရှိခဲ့ဘူးပါတဲ့။သူဟာရှင်းနေကြုံရုံမှလည်းညွှန်ကြားရေးမှူးအဆင့်ထိတာဝန်ယူခဲ့ဘူးသူဖြစ်တယ်လို့ပြီးခဲ့တဲ့လွတ်တော်တက်တန်းကာလမှာပြည်သူ့လွတ်တော်ဥပဒေချမ်းကော်မတီဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့ပါတဲ့။2010ရွေးကောက်ပွဲနဲ့2015ရွေးကောက်ပွဲမှာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်ခံခဲ့ပေမဲ့ပါတီအတွင်းအကွဲပြဲဖြစ်ပြီးနောက်ပိုင်းမှာပြည်ထောင်ဖြိုးပါတီကနေနှုတ်ထွက်ထားသူလည်းဖြစ်ပါတယ်။ဦးတီခွန်မြတ်ဥက္ကဋ္ဌအဖြစ်တာဝန်ယူမဲ့အပေါ်မှာသူ့ကိုအမည်စင်းတင်သွင်းခဲ့သူပလဲမဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလိုင်ကအခုလိုပြောပါတယ်။
ဒီကောင်ရလည်းပြောမယ်ဆိုရင်တော့လည်းဟိုပထမကြိမ်ပြည်သူ့လွတ်တော်တက်တန်းမှာတော့လည်း9နှစ်တတိလောက်လာခဲ့တယ်အခုဒါဒုတိယအကြိမ်ပြည်သူ့လွတ်တော်တက်တန်းမှာလည်းဦးဝင်းမြင့်နဲ့တူတူတွေ့ပြီးတာဒီနှစ်နှစ်ကျော်ကျော်ကာလအတွင်းမှာဟိုဆောင်ရွက်လာခဲ့တဲ့အတွက်ကြောင့်မလို့ဟိုအတော့ဦးဒီကောင်ရအနေနဲ့သူ့ရဲ့တောင်းမှုတရားပေါ်လေးသူဆောင်ရွက်ဆရာရှာလို့အားလုံးဆောင်ရွက်သွားမှာဖြစ်ပါတယ်အဲ့တော့သူ့အနေနဲ့တော့ဒါဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့ပါတီရရွေးချယ်ခဲ့တာဖြစ်တဲ့ကြောင့်ကျွန်တော်တို့ပါတီရမူဝါဒတွေကျွန်တော်တို့ပါတီရစီမံစီကံကျွန်တော်တို့ပါတီရလမ်းစဉ်တွေအတိုင်းပဲလိုက်နာပြောဆောင်ရွက်သွားမယ်လို့ကျွန်တော်ဒီလိုမျှော်လင့်ထားပါတယ်ရှင
်မင်းကြီးမဲဆန္ဒနယ်ကပြည်ခိုင်ပြိုးပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမောင်မြင့်ကလည်းဦးတီခွန်မြတ်အပေါ်ယုံကြည်မှုရှိကြောင်းအခုလိုပြောပါတယ
်ဦးတီခွန်မြတ်ကကျင်းတ်ပါလေဘာလို့ကျင်းတ်လဲဆိုတော့ပြီးခဲ့တဲ့လွှတ်တော်တက်တန်းမှာလည်း9နှစ်ပေါ့သူကော်မတီတစ်ခုမှဥက္ကဋ္ဌအဖြစ်နဲ့လုပ်ခဲ့တယ်ကျောင်းသားကြီးရင်ဆိုင်အနေနဲ့အတွေ့အကြုံရခဲ့ပြီဒီဘက်မှာလည်းသူကဒုတိယဥက္ကဋ္ဌအဖြစ်နဲ့သူက2နှစ်လုပ်ပြီးပြီပေါ့နော်သူ့ရဲ့ career ကလည်းသူကဥပဒေဝန်ထမ်းကိုအဲ့တော့ဥပဒေနဲ့ပတ်သက်ပြီးတော့သူ့မှာအတွေ့အကြုံကောင်းကောင်းရှိပါတယ်အဲ့မကျွန်တော်ကတော့ဘာပဲပြောပြောဟိုဥတိခွန်ရဘောမှာယုံကြည်မှုအပြည့်ရှိတယ်
။ပြည်သူ့လွတ်တော်ဒုဥက္ကဋ္ဌဦးထွန်းထွန်းဟိန်ကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဗဟိုအလုံးမှုဆောင်တူဖြစ်တယ်လို့ပြည်သူ့လွတ်တော်ဥပဒေချမ်းကော်မတီဥက္ကဋ္ဌဖြစ်တဲ့တာဝန်ယူခဲ့သူဖြစ်ပါတယ်။မနက်ဖြန်တောက်ကြနေမှာတော့နှုတ်ထွက်သွားတဲ့တမရနေရအတွက်ပြည်သူ့လွတ်တော်မှာဒုတိယတမရတဦးရွေးချယ်ဖို့အတွက်အမည်စင်းတင်သွင်းဖို့ရှိနေပါတယ်။
ရှင်များရှင်တမရဦးထင်ကျော်နဲ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်တို့တရက်ထဲမှာပဲယာရုကနှုတ်ထွက်သွားပါတယ်အစိုးရနဲ့လွှတ်တော်ထိတ်တန်းနေရပြီးအပြောင်းလဲကြောင်းမြမနိုင်ငံကြီးတိုင်းပြည်နဲ့လူလူအပေါ်ရိုက်ခတ်မှုတွေဘာဝင်ရှိလာနိုင်ပါသလဲဆိုတော့ကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပြည်ပြည်ပြောင်းလဲမှုတွေအတွက်အစိုးရနဲ့လွှတ်တော်မှာအပြောင်းလဲလုပ်စေချင်တာဘာဝင်များရှိပါသလဲဆိုတော့ကိုသောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်နဲ့မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@ voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။မင်းဒီကတိုက်ရိုက်နေတဲ့စီစဉ်ကကြိုဆိုပါတယ်ရှင
်။လာမယ့်စနေနေ့တိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။ VOA ရဲ့ကြာသာပတိနေ့ညပိုင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးပါမယ်ရှင်။ကရင်ပြည်နယ်ဖပွန်ခရိုင်နယ်မှာအစိုးရတပ်နဲ့ကရင်မျိုးသားစီရင် KNU တို့ကြားကတင်မာမှုတွေရပ်ဆွဲသွားဖို့အဓိကထားပြီး GMCU ရဲ့15ချိန်မြောက်အစည်းအဝေးနှစ်ရက်တာကာလမှာဆွေးနွေးခဲ့ကြပါတယ်။ဒီအကြောင်းကိုတော့ VOE သတင်းတောက်ကိုစောထက်ကသတင်းပေးပို့ထားပါတယ်ရှင်
။ဖပွန်ခရိုင်နယ်မှာဖြစ်ပွားနေတဲ့တပ်မတော်နဲ့ KNU စီရင်တင်မာမှုတွေနဲ့ပတ်သက်ပြီးမကြာခင်ကာလမှာနှစ်ဖက်စစ်တပ်တွေရဲ့တောင်းရှိသူတွေတွေ့ဆုံသွားမှာဖြစ်တယ်လို့ဒီနေ့ရန်ကုန်မြို့ NRPC မှာပြုလုပ်တဲ့15ချိန်မြောက်ပြည်အောင်စုအစဉ်ပြစ်ခတ်တိုက်ခိုက်မှုရစေးဆိုင်ရာပူးတွဲဆောင်တည်မှုကော်မတီ GMCU ရဲ့အတွင်းမှုတက်ဒေါက်တာရွှေခါကပြောသွားပါတယ
်ကျွန်တော်တို့နှစ်ဖက်စစ်တပ်တွေတွေ့နိုင်မှုအတွက်ကိုလည်းကျွန်တော်တို့စီစဉ်ပါတယ်ပြီးတော့အခုကျွန်တော်တို့ဒီကိစ္စတမဟန်ကိစ္စပေါ်လာလို့လည်းဖြစ်ပါတယ်အခုထိတ်တန်းခေါင်းဆောင်တွေနှစ်ဖက်စလုံးနဲ့တွေ့တဲ့အခါမှာတော့ဒီကိစ္စကိုပါသူတို့ပတ်တော်မှာဖြစ်ပါတယ်ကျွန်တော်ပြောချင်နေတာတော့ဒီလိုမျိုးထိတ်တန့်ခေါင်းဆောင်တွေတွေ့ချင်တာဖြစ်အခုဘာပုန်ကိစ္စလည်းမဟုတ်ဘူးပြီးတော့ဒီလိုမျိုးဟိုအခုလောလောဆယ်ဖြစ်နေတဲ့ tension တစ်ခုတည်းဝင်မကြည့်ပဲနဲ့ဒီလာမယ့်အနာဂတ်မှာရောဖြစ်နိုင်တဲ့ကိစ္စတွေကိုလည်းသူတို့ဆွေးနွေးမှာဖြစ်ပါတယ
်မကြသေးခင်ကတောင်ဝိုင်းတိုင်းစစ်ဌာနချုပ်လောက်ခံတပ်ဖွဲ့တွေကကာလန်ဖောက်ခရရနဲ့ပတ်သက်ပြီးစီးရဲအတွက်ရွယ်ပြီးဖောက်လုပ်တယ်လို့ KNU ကယူဆရတဲ့အတွက်နှစ်ဖက်စစ်တပ်တွေတင်းမာမှုစတင်ခဲ့တာဖြစ်ပါတယ်တောင်ပိုင်းတိုင်းစစ်ထနာချုပ်အနေနဲ့လည်းလမ်းဖောက်တာစစ်တပ်အတွက်ရိခါပို့ဆောင်မှုရည်ရွယ်တာလို့ GMCU ရဲ့အတွင်းမှုနှစ်ဘုံမှုကြီးဝနအောင်ကပြောပါတယ
်တပ်မတော်ကဒီလမ်းကြောင်းဖောက်တယ်ဖောက်ပြီးရင်ဒီမိုးမကြကလေးမှာရိခါစုပုံလဲစေဒီလမ်းကြောင်းရဲ့ကျွန်တော်တို့ထားခဲ့မှာပါထားခဲ့မှာပါကျွန်တော်တို့ဒါဘယ်လိုဖော်မလဲဒါနောက်တစ်နှစ်မှသာလဲပါပဲလေနောက်တစ်နှစ်စာရိခါပုံဝင်တာပြန်သုံးရမယ်အနေထားပေါ့ဒီကြားထဲမှာတော့ကျွန်တော်တို့ဒီလမ်းကြောင်းရှိတဲ့အတွက်အဲ့ဘက်ဒေသမှာရှိတဲ့ဒီဒေသခံတွေကတော့ပါပဲလေမှန်ပါတယ်ဒါရွာသူရွာသားဖြစ်တဲ့အတွက်ဘလို့ပဲဖြစ်ဖြစ်ပေါ့တိုက်ပွဲဖြစ်တယ်ဆိုတော့လေသူတို့ရှောင်ကြတာပေါ့အဲကြောင့်မို့ဒီလမ်းလေးဖောက်တဲ့ဟိုကဒီတောင်ပိုင်းတိုင်းစစ်ဌာနချုပ်ကနေပြီးတော့ဒီကျေယူတက်မှငါ့ကိုစာပို့တာရှိပါတယ်အဲကြောင့်မို့ခုဆွေးနွေးတဲ့အခါမှာလည်းတိတ်တော့ဟိုခက်အချက်တွေရှာစရာမရှိပါဘူးအရင်သူတို့ကပြောထားတဲ့အချက်ကလေးတွေကိုပဲနားလည်အောင်ပေါ့နော်နားလည်အောင်တွေ့ဆုံပြီးတော့ညီနိုင်ဆောင်ရွက်သွားခြင်းအားဖြင့်အစဉ်ပြေသွားမယ်လို့တော့သူတို့လည်းယုံကြည်ပါတယ်
23ရက်နဲ့22ရက်ဒီနှစ်ရတာကာလအတွင်းမှာ GMCU အနေနဲ့မွန်ပြည်သစ်ပါတီကိုအဖွဲ့ဝင်တဲ့အနေနဲ့ထည့်သွင်းတာနဲ့ဖာမွန်ခရိုင်တွင်တင်မာမှုတွေအပါဝင်အချက်6ချက်ကိုဆုံးဖြတ်ခဲ့ပါတယ်။ဒီလကုန်ပိုင်းမှာလည်းတပ်မတော်နဲ့ KNU KNLA ခေါင်းဆောင်တွေကြောက်ကြီးမြို့မှာထပ်မံတွေ့ဆုံပြီးဖာမွန်ခရိုင်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးဆွေးနွေးသွားဖို့လည်းရှိနေပါတယ်
။ကိုစောထက်ပြောပြသွားတာပါရှင်။ဘုံမှုကြီးစောဆန်းအောင် UCP တဲ့ခွဲထွက် DKB ရဲ့လက်နက်ကင်ကရင်ဖွဲ့နဲ့ကရင်နယ်ခြားဆောင်တပ်တို့ကြားတိုက်ပွဲဖြစ်ရာကရင်ပြည်နယ်လှိုင်းဘွဲမြို့နယ်မဲတော်ဒေသကလူ80ကျော်ဟာမြေမြုပ်မိုင်းအန္တရာယ်ကြောင့်ညံကြီးကစစ်ဘေးရှောင်စခန်းကိုတင်ရှောင်လာကြပါတယ်။အခုလိုတိုက်ပွဲတွေဆက်ရှိနေတာကြောင့်စခန်းတွင်းမှာရှိနေနှင်ပြီးသားမဲတော်ဒေသက9000ကျော်ကလည်းနေရက်ပြန်ဖို့အခက်တွေ့နေချိန်မှာအခုလိုရောက်ရှိလာတာဖြစ်တယ်လို့စစ်သွေးစုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ကရင်ပြည်နယ်လှိုင်းပွဲမြို့နယ်မဲတော်ဒေသတွင်လုံခြုံရေးစိုးရိမ်ရတဲ့အခြေအနေကြောင့်ဒေသခံရွာသား80ကျော်ဟာညံကြီးမှုစစ်ဆောင်စခန်းကိုထပ်မံတင်ဆောင်လာတယ်လို့စစ်ဆောင်စခန်းကူညီရေးဥက္ကဋ္ဌစောပိုင်ပိုင်ကပြောပါတယ
်။လုံခြုံရေးဒီပါတော်ကမက်ထရိုခီကနေတိုးရင်းလာတယ်။သူတို့ကမနေလို့အဆင်မပြေလို့ပေါ့။
ညံကြီးမှုစစ်ဘေးဆောင်စခန်းကိုထပ်မံရောက်ရှိလာတဲ့အင်အားစုတွေဟာလှိုင်းပွဲမြို့နယ်ပါပလုခီကျေးရွာကဖြစ်ပြီးဒေသတွင်းမြေမြုပ်မိုင်းအန္တရာယ်ကြောင့်တင်းချောင်လာရတယ်လို့စစ်ဆောင်စခန်းတာဝန်ခံစောရွှေသွန်းကပြောပါတယ
်။ဟောရွာမှာနေလို့မရတော့လို့မမထောင်းတာများတော့ကြတော့
လှိုင်းပွဲမြို့နယ်ဆက်ပါပလုခီဒေသမှာတိုးတက်သောဗုဒ္ဓဘာသာကရင်မျိုးရသက်မတော် TGPA ခွဲတပ်ဖွဲ့နဲ့ကရင်ပြည်နယ်နေကြာဆောက်သား PGF တို့အကြားတိုက်ပွဲဖြစ်ပွားနေတယ်လို့မြေမြုပ်မိုင်းအန္တရာယ်ကလည်းစိုးရိမ်စရာနေထားမှာရှိနေပါတယ်။မြေမြုပ်မှန်းကြောင့်လူနဲ့ကျွမ်းသွားတဲ့အန္တရာယ်ရှိနေတယ်လို့တောင်ယာလွတ်ခွင့်ဆင်းဖို့ကလည်းစိုးရိမ်နေရတယ်လို့တိန့်ချောင်လာတဲ့သူတွေကပြောပါတယ်။ပြီးခဲ့တဲ့2015ခုနှစ်တုန်းကဘုံမူကြီးစောဆန်းအောင်ဦးစီးတဲ့ခွဲထွက် TGB အဖွဲ့နဲ့ကရင်နယ်ခြားဆောက်တပ်တို့ကြားဖြစ်ပေါ်တဲ့တိုက်ပွဲကြောင့်မေရဝဒေတာကသီယာခ၊သီကနယ်၊သီနောသ၊သီထော့ကျူ၊ကလောက်ကွန်၊ကလောက်သေး၊ရဘောယာ၊မေရဝစတဲ့ကြေးရွာသားတွေဟာစစ်ဘေးလွတ်ရာမြန်ကြီးငူဘက်ကိုတိန့်ချောင်လာခဲ့ပါတယ်။ လက်ရှိစစ်ဘေးရှောင်တွေဟာနေရာရင်းကိုပြန်ဖို့အချိန်တွေမပေးလေးဘူးလို့မြန်ကျင်းကိုစခန်းရောက်မဲရဝတ်ဒေတာခံလူကပြောပါတယ်။လွန်ခဲ့တဲ့ချိန်များတော့မပြင်းသေးဘူးအခုပိုက်ချုပ်ရေးတကွန်အစင်းလောက်ပဲလူတွေပါတယ်တော်လာဝင်ပေးသေးတာဒီပြတ်တာတွေပါနော်တာတွေပါဒီရာသားတွေကတော့ကျန်လို့မရသေးပါဘူးလက်ရှိမြန်ကျင်းကိုစစ်ဘေးရှောင်စခန်းမှာလူရေ
9,965,000 ကျောင်းစခန်းတာဝန်ရှိသူတွေကပြောပါတယ်။အလားတူကရင်ပြည်နယ်ဖားပွန်ခွယံ၊ကယန်းယူတပ်မှ9,000မြေမှာမြန်မာတပ်မတော်ကလူတော်မျိုးနယ်ခေပူလက်မူပလောလမ်းဖောက်လို့မှုကြောင့်နှစ်ဖက်လက်တွေစစ်ရေးသိမ်းမှလာခဲ့သလိုဒေသခံရွာသားနှစ်ထောင်ခန့်ဟာစစ်ဘေးသိမ်းရှောင်နေရပါတယ်ခင်ဗျာ။နိုင်ကုန်းအိမ်ပြောပြသွားတာပါရှင်။ထိုင်းနိုင်ငံကတစ်စင်းမလေးရှားနိုင်ငံဘက်ကလူမှောင်ခိုတယ်လာတဲ ကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမလေးနေဆက်ခေါင္ငဲ့အရက်မှာမလေးရှားနိုင်ငံတဲကိုခိုးဝင်ဖို့ကြိုးစားတဲ့မြန်မာ20ဦးကိုဖမ်းဆီးမိခဲ့တာပါ။ဖမ်းဆီးခံရသူတွေကိုလူမှုရေးရအကူအညီပေးနေတဲ့အကြောင်းထိုင်းတောင်ပိုင်းမှာအခြေစိုက်ထားတဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလို့သမားရေးရတာဝန်ခံဦးမင်းဦးကပြောပြပါတယ်
။အယောက်20မှယောက်ျားလေးတွေကြီးပဲ။ဒီဟာကအခုမှအမသူဟာစစ်သေးဦးမှာလေသူတို့လူကုန်ကူးမှုရောက်တယ်ဆိုမျိုးဦးဆိုတာကိုဒါမဲ့တင်းကြတာတော့ဒါတော့သုံးနေနိုင်အောင်ရလူမောင်ကိုအမိုင်းမလေးကိုခိုးသွင်းတာပေါ့
ကဲဟုတ်
နောက်ကျွန်တော်တို့ကြားတာလည်းရှိတယ်နောက်ထပ်တနေရာမှာမိတာနောက်ထပ်တနေရာဆိုတာအဲ့ဒီခဏဟိုပါပေါ့ခဏလို့ခေါ်တာပေါ့ခဏဆိုတာပို့ပြီးတော့နေစက်နဲ့နီးတယ်အဲ့ဒီကိုသွားပဲအဲ့ဒီမှာလည်းဖွဲ့မိထားတယ်လို့ကြားတယ်သူတို့ကအဲ့ဒီကိုသွားမှာမြတ်အခုမိတဲ့လူတွေကလည်းအဲ့ဒီကိုပဲသွားမှာပေါ့ဘာလို့အဲ့ရမှာတစ်ဆင့်ကူးတာဟုတ်
2019ခုနှစ်နှစ်ကုန်ပိုင်းကစလို့မလေးရှားကိုအခုလိုမျိုးအစုလိုက်ခိုးဝင်ဖို့ကြိုးစားရင်းနဲ့ထိုင်းမလေးနယ်စပ်တွေမှာဖမ်းဆီးခံရတဲ့အုပ်စုတွေဆယ်စုထက်မနည်းရှိနေပြီလို့လည်းဦးမင်းဦးကဆိုပါတယ
်။ဒီတော့ကျွန်တော်တို့ဝိုင်းပြီးတော့တက်ကူညီပေးတဲ့အုပ်စုတွေကမှ35စုမြောက်တော့ကျွန်တော်တို့ကြားတာသိတာကျွန်တော်တို့ကူညီတာပေါ့မဆိုရင်ဆယ်ကျင်နဲ့မနည်းရှိနေပြီနော်။အဲ့တော့တော်တော်လေးကိုသူကဘာလို့များလဲဆိုတော့များတာကတော့ကျွန်တော်လည်းဒီပွဲစားတွေကတောက်လျှောက်ပြီးဗမာပြည်အချမ်းအနေပဲအကြီးအကျယ်တာနောက်တစ်ခုကလည်းဒီပွဲစားကိုဖမ်းမိတဲ့ကိစ္စပွဲစားကိုမဖမ်းတဲ့ကိစ္စဟိုအခုဆိုလို့ရှိရင်ဒီအမှုကတော့နည်းနည်းဟိုနည်းဖြစ်မလားမသိဘူးဘာလို့ဆိုတော့ဒီအမှုမှာအခုဒရိုင်ဘာကိုမိထားတာစီ
ဟုတ်ကဲ
့မိတာဒီဒရိုင်ဘာကဘယ်ကနေအဲ့ဆောင်တော့ဟိုတေချာနိုင်ရမှာပေါ့နော
်ထိုင်းမလေးနေဇက်လန်ဟာအရင်ကတော့အစ်စ်သေးတွေတိတ်မရှိတော့တဲ့အတွက်အဲ့ဒီလမ်းကိုလူမောင်ဖို့သမားတွေကအသုံးပြလာတာဖြစ်တယ်လို့လည်းသူကဆိုပါတယ်။ဒါပေမဲ့မလေးရှားနယ်စပ်ကိုရောက်ဖို့အတွက်မြန်မာပြည်အတွင်းပိုင်းကပွဲစားတွေကလှုပ်ဆောင်နေတာဖြစ်တာမို့သူတို့ပို့တဲ့ကားလမ်းကြောင်းတွေကိုတင်းတင်းကြပ်ကြပ်စစ်ဆေးမှုတွေလုပ်တင်တယ်လို့လည်းသူကထောက်ပြပါတယ်။မလ12ရက်နေ့တုန်းကလည်းထိုင်းတောင်ပိုင်းစုံခလာပြည်နယ်ထဲမှာမြန်မာနိုင်ငံသားတွေကိုတယ်ဆောင်လာတဲ့လူကုန်ကူးသူတွေရဲ့ကားနှစ်စီးကိုရဲကင်းစခန်းတစ်ခုကနေတားဆီးရကနေကားတစ်စီးကတစ်ပင်နဲ့တိုက်မိပြီးတိတ်မောက်သွားခဲ့တဲ့အတွက်လူကုန်ကူးခံရတဲ့မြန်မာနိုင်ငံသား၈ဦးကိုဖမ်းဆီးမိခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့2019ခုနှစ်နိုင်ငံတကာလူကုန်ကူးမှုဆိုင်ရာအစီရင်ခံစာထုတ်ပြန်ရမှာ21ရာစုအတွင်းလူပေါင်း30ကျော်လူကုန်ကူးခံရပြီးသက်ဆိုင်ရာနိုင်ငံတွေအနေနဲ့လူကုန်ကူးသူတွေကိုရာဇဝတ်မှုကျူးလွန်သူတွေအဖြစ်ထိထိရောက်ရောက်အရေးယူဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောကြားခဲ့ပါတယ်။2019ခုနှစ်အစီရင်ခံစာမှာတော့နိုင်ငံပေါင်း188နိုင်ငံရဲ့လူကုန်ကူးမှုအခြေအနေတွေကိုဖော်ပြခဲ့ရမှာနိုင်ငံပေါင်း80ကတော့ TR2 အဆင့်ဖြင့်သတ်မှတ်ခံခဲ့ရပြီးထိုင်းနဲ့မြန်မာအပါအဝင်တခြားနိုင်ငံပေါင်း55နိုင်ငံကိုတော့လူကုန်ကူးမှုတိုက်ဖျက်ရေးမှာစောင့်ကြည့်ခံနိုင်ငံအဆင့် TR2 ဖြစ်ဖော်ပြထားပါတယ်ရှင်။
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန်း DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုလူကနေပြတာတဲ့မနေ့30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေ့ဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ဒီအမေရိကန်တိုင်းရဲ့ကြာသပတေးနေ့ညပိုင်းစီစဉ်တွေနှာစင်နေကြရတာဖြစ်ပါရဲ့ရှင
်။ဒ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2018ခုနှစ်မလ22ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်အခုညပိုင်းသတင်းကက်စင်ပတ်စင်ကဏ္ဍတွေမှာတော့အရင်ဆုံးကျမရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလွှာအစီအစဉ်မှာ
ဒီဒေတာတွင်လူတွေရဲ့စီလုံးညီညွတ်မှုနဲ့ပြည်ပခါကိုအဆင်ချောင်းသွားတယ်။ဘာကြောင့်ဆိုတော့သူတို့လုပ်ငန်းတွေဝင်လာတဲ့စိတ်ပိုင်းမှာသူတို့ကဟိုဆင့်ကဲပေါ့နော်
။မွန်ပြည်နယ်တွင်ကြောက်မိုင်းထုတ်လုပ်မှုကြောင့်ပတ်ဝန်းကျင်ထိခိုက်ပျက်စီးမှုအခြေအနေကြောင်းနဲ့အတူတခြားတိုင်းရင်းသားဒေတာအသီးသီးကသတင်းစုံတွေကိုတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုလည်းနားဆင်ရမှာပါ။အခုရင်ဆုံးကျမ်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ရှင်။မြန်မာနိုင်ငံကလူအတော်များများမှနှင်းလို့ခေါ်တဲ့အကွက်ကလေးတွေအရေးပြားပေါ်မှာရှိနေတတ်ပြီးအဖြစ်များတဲ့အရေးပြားရောဂါတစ်မျိုးဖြစ်ပါတယ်။နှင်းဆိုတာဟာအရေးပြားမှာဆွဲကတ်တဲ့မှုတစ်မျိုးဖြစ်ပြီးပျောက်ခဲသလိုပြန်ဖြစ်ဖို့လဲလွယ်ကူတာကြောင့်အထူးဂရုစိုက်တင်ပါတယ်။ဘာကြောင့်နှင်းပေါက်ရသလဲ၊ဘလို့လူတွေမှနှင်းပေါက်တတ်သလဲဆိုတာနဲ့အတူကာကွယ်ကုသမှုအပိုင်းတွေကိုမြန်မာနိုင်ငံအရေးပြားအထူးကုဆရာဝန်ဒေါက်တာစိုးဝင်းဦးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်။
โอเคทุกทุกเสียวงจีดร.สุวินครับดีนี่อาเยบ้ามาปอกได้โยคะก็เมียนมาနိုင်ငံมาဖြစ်တယ်နေတာဘယ်လိုရှိလဲဆရာကြီ
းอ่าဒီနေ့တော့ပြောမနေねဗမာပြည်မှာအဖြစ်အများဆုံးယူရယောဂါထဲမှာတခုလို့တော့มาပြောလို့ရတယ်အဖြစ်ဘယ်လောက်များလဲဆိုရင်အများများလုံးလို့ယောဂါလို့တော့มาတချို့ကမတတ်မှတ်တော့ဘူးလी
โอเคဒီယောဂါကအဓိကဘာကြောင့်ဖြစ်ရလဲ
ဟုတ်ပါဘာကြောင့်ဖြစ်တာလဲဆိုတော့အေးပြားမှာပုံတစ်မျိုးကတ်တဲ့ယောဂါဗျဒါနဲ့ပွေးလိုပါလို့ပေါက်တဲ့မှုမျိုးနဲ့ဒီညှင်းပစ်စီတဲ့မှုမျိုးကနည်းกว่าချမ်းလို့ရှိတယ်ဒီညှင်းပစ်စီတဲ့မှုကပုံမှန်အားဖြင့်အေးပြားချွေးပေါက်လေးတွေမှာရှိနေတတ်တယ်ဒီအစီထက်များတဲ့လယ်ဘင်းတို့ရင်သက်တို့မျိုးနောက်ကြောစတဲ့နေရာတွေမှာဆိုရင်အလွယ်တကူတော့ပွားများလို့ရှိတယ
်ဟုတ်ကဲ့ဒီယောဂါကအဓိကဘလို့လူမျိုးစတဲ့မှာပိုဖြစ်တယ်လဲဆရာကြီ
းအဓိကအားဖြင့်ဒီတီးနေကြခေါ်တာပေါ့ဆေကျော်တဲ့အရည်နဲ့ပြီးငယ်တွေမှာအများဆုံးဖြစ်တယ်ဗျအဲ့ဒီဘာလူကြီးတွေနဲ့ဟိုကလေးငယ်တွေမှာတော့ဖြစ်နေတယ်မဖြစ်ဘူးလို့တော့မဆိုလို့ခင်အဲဒီဆေကျော်တဲ့နဲ့လူငယ်ပိုင်း20ကျော်30ကျော်အဲ့အိမ်တွေမှာအများဆုံးဖြစ်တယ်အခုတင်ဒီအစီကြံနဲ့တားရီပိုင်ရှင်တွေအများဆုံးဖြစ်တယ်ဒီနေပူရဲမှာလောရတယ်ချွေးပဲထက်တယ်အစီလဲပြန်နေဆိုရင်အဖြစ်များတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်မြန်မာပြည်ကဒီပူပိုက်ဆွဆူပြီးတော့စူထိုင်းစများတဲ့ရာသီဥတုရှိတဲ့အတိုင်းကြီးပေါ့နော်ဒါမှမဟုတ်လို့တစ်နှစ်ပတ်လုံးလို့လို့ပဲဒါဖြစ်နေတတ်တယ်လူတွေနော်ဒီနေရာဒီမှာအများဆုံးဖြစ်တယ်။နေရာဒီကပူလဲပူရဲအစီလဲပြန်တယ်လေ။အဲဆိုရင်ပြမပြောခဲ့ကြလို့ပဲညှင်းပစ်စီတဲ့မိုးကကိုခနာမှာရှိပြီးသား။ဒါပေမဲ့ပတ်ဝန်းကျင်အချိန်ကြီးပူအားပြီးဆူဆွလာတဲ့အခါကျရင် तू ကယောဂဖို့အကျဉ်းချောင်ပြောင်းသွားတာပေါ့
။ဟုတ်ကဲ့
ဟုတ်ကဲ့
ဒီဖြစ်လာလို့ရှိရင်ဒီကြိုသိနိုင်ဖို့ဆရာနော်ဘလို့ယောဂလက္ခဏာတွေကိုအဓိကစောင့်ကြည့်ပြီးတော့ယောဂဆုံးဖြတ်သတ်မှတ်ဖို့လုပ်မလဲဆရာ
ညင်းရဒီအကွက်သေးသေးလေးအနေနဲ့သူကတွေ့ရတယ်ဗျအဲအကွက်သေးသေးလေးတွေမှာလည်းအရေပြားအပတ်လေးတွေနုနုလေးကွာတတ်တယ်အရောင်ကတော့များသွားပြီးတော့အဖြူရောင်များတယ်ပေါ့အဖြူကွက်အဖြူကွက်အဖြူကွက်တွေဒါအဖြူပြင်းပန်းရောင်အမျိုးနော်အမဲအဲရောင်စုံလည်းဖြစ်တတ်တယ်တချို့ဆိုရင်အမဲကွက်လေးအမျိုးကွက်လေးပေါ်လာတယ်ညင်းမမသိဘူးလည်းမောင်းလို့ရင်ပတ်လို့ကြောလို့လေရင်တော့အဲ့ဒီနေရာမှာအနှံ့ပြဒီအကွက်တွေတွေ့ရတာပဲအသားပြုရင်တော့ဒီကွက်တွေကသိမ့်မသိကြတော့ဒါပေမဲ့ကျွန်တော်မြန်မာပြည်ကအသားမြင်တဲ့လူတွေပုံများတဲ့အခါကျတော့ကြီးလိုက်တာနဲ့ကိုသိတာလေအဲ့ဒီမှာမှတစ်ခါအင်းကြီးအတွင်းထဲမှာဆိုရင်တော့သိမ့်မသိကြပြီလေညနာလို့လေရင်တော့ဖြစ်ရင်တော့ကြည့်ရတာအကွက်တွေဖြစ်နေတော့အရန်ကိုစိတ်အနှောက်အယှက်ဖြစ်ရတယ်ဗျ
ဒီတွေ့ရတဲ့အပြင်တခြားဟိုမှာရာတာရန်တာလက္ခဏာတော့သူ့မှာပြကြကြမရှိဘူးသူကဘာမှလည်းမခံစားဘူးသူကဒီကောင်းနေတယ်ဒီအကွက်ဒီပဲရှိနေတာပဲကျန်တာလည်းဘာမှမဖြစ်ဘူးတခါတခါချွေးရန်ထွက်ရင်တော့ရာကျင်တယ်လို့ပါလို့ရှိတာမျိုးလောက်ပဲရှိတယ်ဟုတ်ကဲ့ဆရာအခုလိုဒီယောဂါကပုံစံမျိုးစုံဖြစ်နိုင်တဲ့အခါကျတော့
ဒီသက်ဆိုင်ရာအခြေပြကြွကျင်သူတွေနဲ့ပြပြီးတော့ဆုံးဖြတ်တာကတော့ပိုကောင်းတာပါဆရာနော်။ဟုတ်ကဲ့ဆရာအခုလိုဒီယောဂါကပုံစံမျိုးစုံဖြစ်နိုင်တဲ့အခါကျတော့ဒီသက်ဆိုင်ရာအခြေပြကြွကျင်သူတွေနဲ့ပြပြီးတော့ဆုံးဖြတ်တာကတော့ပိုကောင်းတာပါဆရာနော်။ဟုတ်ကဲ့ဆရာအခုလိုဒီယောဂါကပုံစံမျိုးစုံဖြစ်နိုင်တဲ့အခါကျတော့ဒီသက်ဆိုင်ရာအခြေပြကြွကျင်သူတွေနဲ့ပြပြီးတော့ဆုံးဖြတ
ဲ့ဆရာတော့အခုလိုဒီယောဂအတကြသိပြီဆိုရင်တော့ကုသမှုဘာရောက်ဘယ်လိုရှိလဲ
ဒါလိမ့်သေးတောက်သေးနေကုနိုင်နေပြီမြင်ကုလို့ရတဲ့လိမ့်သေးတောက်သေးတွေကနေရာတိုင်းမှာလွယ်ကူဝယ်လို့ရပါတယ်အဓိကတော့လိမ့်သေးတွေလိမ့်သေးတွေမှာမှုတ်သက်စီပါတဲ့လိမ့်သေးတွေအဲမှာရှင်ပူလည်းရှိတယ်ခရင်မီရှိတယ်လူရှင်မီရှိတယ်ပေါင်တာတွေရှိတယ်ကောင်းတာကတော့မူတက်စီပါတဲ့ရှင်ဘူရေချိုးတဲ့နေ့မှာစားရခြင်းကိုခန္ဓာကိုရေချိုးလိုက်တယ်ရေချိုးသွားတဲ့အခါမှာအဲ့ရှင်ဘူဒီနှင်းဖြစ်တဲ့ကိုခန္ဓာရင်ပတ်တို့လဲပြီးတော့ကြောလို့မှပုတ်လိုက်တယ်ပုတ်ပြီးတော့ခဏလေးထားမယ်၃-၅မိနစ်လောက်ထားပြီးမှရေချိုးမယ်ဆိုရင်အများကြီးသက်သာတယ်ဆက်ရပြီးပြီဆိုရင်တော့တခါရေချိုးပြီးချောင်းအောင်တုတ်ပြီးပြီဆိုရင်တော့ဒီမူတက်အစေးပါတဲ့ခရင်လေးလိုရှင်းလေးပေါ်လာပြီးပြန်လင်းရတာပေါ့နော်။ဒါကြောင့်ကျွန်တော်မြန်မာပြည်ကကျွေးထွက်များပြီးပူတဲ့တိုင်းပြည်ဆိုတော့ခရင်ကတိတ်အဆင်မပြေဘူး။ငကွားမှကျွေးထွက်တာနဲ့ပြန်ပြီးတော့စီကကက်နဲ့နေရခဲ့တယ်။အဲတော့ကျွန်တော်တို့ကတော့များသောအားဖြင့်မုတ်တက်စီပါတဲ့ပေါ်လာပြီးသုံးခိုင်းပါတယ်။ပေါ်လာရဲ့သဘောကကျွေးကိုလည်း၆စီတယ်။ဒီမှာနှင်းဖြစ်စီတယ်၊မို့လည်းသေးသေးလည်းဖြေးလည်းပါတယ်ဆိုတော့တစ်ချက်ကုန်နှစ်ချက်ပြတ်ပေါ့နော
်။ဟုတ်ကဲ့ပေါ်လာအမှုတ်ပါဆရာနော်။က
ိုကောင်းတာပေါ့။ဟုတ်ကဲ့ပေါ်လာအမှုတ်ရေဦးလေးနဲ့ပေါ်လာအမှုတ်လိုပါပဲ
။ဒါပေမဲ့ခု
ကုရဲ့အခါမှာဒီတစ်ခါကြေးလည်းလူရင်တောက်သေးလေးပါပေးရတယ်တချို့သိညာတဲ့ခါကျရင်မူတက်လက်စီပေးတာတပတ်နှစ်ပတ်လောက်ပေါ့နော်ဒါပါပဲလေးသေးတောက်စီဘယ်လိုပဲကုဒီအဖက်ကွာနေတဲ့ဥစ္စာလေးတွေကတော့တပတ်နှစ်ပတ်မှကောင်းသွားတယ်ဒါပေမဲ့ဖြူပြီးတော့နည်းနည်းလေးကြံနေတတ်တယ်လူတွေကအဲ့ဒါတွေကိုမကြိုက်ကြဘူးဒါပေမဲ့အဲ့ဒီအသားရောင်မူတာကတော့လအနည်းငယ်လောက်ကိုကြာတတ်တယ်ဗျဟိုမှာနှစ်လသုံးလလောက်ကိုကြာတတ်တယ်ဘာလို့ဆိုတော့အကြီးကအသားတက်တာအောက်ကအလွှာလေးတဖြည်းဖြည်းပြန်တက်လာမှအယောင်ပြန်ပါလာလုံးနည်းဖြစ်တဲ့အခါကျတော့အရေးအားမှာအယောင်မတက်ဘူးမတက်တော့ဖြူနေတာပုံကတော့တည်သွားပြီဒါပေမဲ့သူလှုပ်ထားခဲ့တဲ့ဒဏ်ရာကြံနေသေးတယ်အဲဒီကလည်းလာပြကြတာအဖြူနေလို့လာပြကြတာသူအဲ့ဒါအများနဲ့ရှင်းပြရတယ
်ဟုတ်ကဲ့ဆရာတော့ဒီနေရာမှာကာကွယ်နိုင်တဲ့ဘာရော
ကာကွယ်တဲ့နည်းကလည်းကုသနည်းလိုပဲသူကဇာတူအရေးကြီးပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့စားသချင်းမှာပြောခဲ့သလိုနှုံးမြမာပြီးပူပိုက်ဆူဆူတဲ့ယာယီဖြစ်တဲ့ဆိုနှင်းကတစ်နှစ်ပတ်လုံးဖြစ်တယ်ပြီးတော့ကူးလဲကူးလဲလေပြန်လိုက်ပြန်ရစ်တတ်တယ်အများအဖြစ်လဲများတဲ့အတွက်ကြောင့်မို့ဒီနေရာမှာဒီကိုရင်တန့်ရှင်ရအများကြီးကြီးလာဒီကိုရင်တန့်ရှင်ဆိုတော့ဘယ်လိုလဲဆိုရေချိုးရင်ဆက်ပြတုံးပြီးတော့ပူအောင်ပုတ်တိုက်ချိုးဖို့လိုပါတယ်ပြီးရင်ရေကိုချောက်အောင်တုတ်ဖို့လိုပါတယ်နောက်တစ်ခါအဝတ်စားဝတ်တဲ့အခါမှာတန်းမှန်ကြလောက်ကော်တွန်ခြည်တယ်များတဲ့အဝတ်လေးဝတ်ပေးဖို့လိုပါတယ်ဘာဖြစ်လို့လဲဆိုတော့ခြည်တယ်တွေကကော်တွန်ဆိုတော့ချွေးချောက်လွယ်တယ်တချို့အသားတွေကြတော့ခြည်နေတဲ့အသားတွေကြတော့ချွေးမချောက်ဆိုပြီးတော့ဆိုတဲ့အတိုင်းပဲရှိတယ်ဒီရင်ဘာမှာကန့်ရတယ်သူကစိုးနေတဲ့ဥစ္စာကြီးငင်းပြန်ဖြစ်စီဖို့လိုအပ်တဲ့ချက်ပဲအဲ့တော့၆တွေ့ရင်ငင်းပြန်ဖြစ်တာနည်းမယ်အဲ့တော့ငင်းပြန်၆တွေ့လေခြေတွေပို့မယ်နောက်တစ်ခါဒီချိုးကဆွကျဲလို့အတင်းရံလို့အဲ့လိုမျိုးဝတ်ကြရလေအဲ့လိုမျိုးဆိုရင်မှားတယ်ဟိုဆွကျဲကိုအပူယူသွားနေလေချွေးထွက်တဲ့အခါကျရင်တုတ်ပြီးဆွကျဲကိုတစ်ထည်လေးစီဒါပေမဲ့အပေါ်ရံလွား၆နေမယ်အထင်းကဆွကျဲကဆူကြီးဆူကြီးဆိုရင်လည်းတန်ဖြစ်တာပဲနောက်တစ်ခါချွေးတုတ်ပြီးဖို့လည်းလိုတယ်အဓိကတော့အကျဉ်းချီတယ်ဝတ်ဖို့ချေးတုပ်ပေးဖို့တန်းနိုင်တော့ဒိုးရီတန်းရှင်းရုပ်ပြီးဆိုင်ဖို့
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဝိမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရေးစီစဉ်ကိုအခုလိုကြာသပတေးနေ့ညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တောက်ကြနေမနေ့ပိုင်းမှာနှာစင်နိုင်ပါတယ်ရှင်အခုမြမရေးသုံးသက်ချက်ကိုထုတ်လွှင့်ပေးပါတော့မယ်စစ်စိုးရခင်မှာအများပြားတိစောက်ခဲ့တဲ့နိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေအကြောင်းဦးအောင်ခင်တုံတက်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါရရှင
်နိုင်ငံပိုင်စက်ရုံအလုပ်ရုံအတော်များများဟာအစိုးရထိုင်းရနေရတဲ့ဝင်တော့ဝင်ဖို့ကြီးတွေလို့ဖြစ်နေတာကြားပါပြီအများအစိုးမရှိပဲလက်ပတ်နေတဲ့လုပ်ငန်းကြီးတွေဖြစ်ပါတယ်ဒါတွေကိုစစ်ဆေးဖို့အတွက်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ရှင်းဦးနဲ့ စီမံကိန်းနဲ့ဗန်ဒါရဲ့ဝကြီးဌာနကဝန်ထမ်း55ဦးပါဝင်တဲ့25အဖွဲ့ကကွင်းစင်းဒေသတဲ့အခါမှာကြံ့ဝေဘီလီယံ400ကငါးရလောက်နှစ်စဉ်အရှုံးပေါ်နေတဲ့နိုင်ငံပိုင်စက်ရုံ20လေးရုံတွေ့ရတယ်လို့လုံခဲ့တဲ့ဇန်နဝါရီလကပြည်သူ့လွှတ်တော်မှာထုတ်ဖော်ပြောဆိုသွားပါတယ်။စီဝါရေးအမြင်မရှိဘဲလုပ်ကိုင်နာကြောင့်အခုလိုဖြစ်ရတာလို့ဆိုပါတယ်။အရှုံးပေါ်နေတဲ့စက်ရုံတွေထဲမှာ ပသိင်္ဂမန်ဆက်ယုံတန်ငင်္ဂရင်းနှီးချက်ဆက်ယုံကြံငင်္ဂဘီလက်မြေဆက်ယုံနဲ့ရှမ်းပြည်တောင်ကြီးမြို့နယ်ကပင်ပက်မြို့ကတမနီဆက်ယုံကထင်ရှားပါတယ်။ပင်ပက်တပ်တူရေးစီမံကိန်းကိုယူရှနဲ့ဖက်ဆက်လုပ်တာဖြစ်ပြီးမြန်မာဘက်ကစစ်တပ်ပိုင်မြန်မာစီးပွားရေးကော်ပိုရေးရှင်းကြောသားကော်ပိုရေးနဲ့ကမ္ဘောစာဖွံ့ဖြိုးရေးကော်မတီတို့ပါဝင်ကြကြောင်းသိရပါတယ်။
သမဏိဆက်ယုံအတွက်မြေကြီးက၃000ကျော်ကိုနှစ်ထောင်၅မှာစစ်တပ်ကသိမ်းယူခဲ့လို့နှစ်နာဆုံးရှုံးသူတွေရှိပါတယ်။ဆက်ယုံတွေကိုမဆလာဦးနေဝင်းနဲ့ဘူဂျုံဦးကြီးတန်းရွှေလက်ထက်မှာအများဆုံးတိဆောက်ခဲ့ပါတယ်။ဈေးကွက်စီးပွားရေးဦးစားပေးတယ်ဆိုတဲ့စစ်အစိုးရခင်မှာနိုင်ငံပိုင်ဆက်ယုံတွေတိုးဝါလာပါတယ်။မဆလာခင်မှာနိုင်ငံပိုင်ဆက်မှုလုပ်ငန်း900ကျော်သာရှိခဲ့ပေမဲ့ဈေးကွ ော့နိုင်ငံပိုင်လုပ်ငန်းတွေဟာဘူဂျုံကြီးတွေရဲ့ကိုယ်ပိုင်လုပ်ငန်းသဘောမျိုးဖြစ်လာပါတယ်။အခွင့်အူးခံမှုအလွဲသုံးစားမှုအုပ်ချုပ်ရေးညံပြင်းမှုစတာတွေကြောင့်နိုင်ငံပိုင်လုပ်ငန်းတွေဟာနိုင်ငံကိုအကျိုးမပြုနိုင်ကြတာများပါတယ်။စေအုပ်စုအတိုင်းဝိုင်းအတွက်နိုင်ငံပိုင်လုပ်ငန်းတွေကိုတိစောက်ခဲ့ကြတာကြောင့်ဈေးကွက်ခင့်မှာပုဂ္ဂလိကစက်မှုလုပ်ငန်းမထွန်းကားနိုင်တာလို့မြင်ကြပါတယ
်။ကွယ်လွန်သူစက်မှုဝန်ကြီးဟောင်းဦးအောင်ပေါင်းအာဏာအလွဲသုံးစားလုပ်ပုံကိုသတင်းမီဒီယာတွေမှာမကြာခဏတွေ့ရပါတယ်။လွတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဦးအောင်ပေါင်းကိုအမေရိကန်ကနာမည်ပြည့်စရင်တွင်းထားပါတယ်။စက်မှုဝန်ကြီးတက်တန်း14နှစ်အတွင်းမှာဦးအောင်ပေါင်းဟာအချမ်းသာဆုံးဗိုလ်ချုပ်ကြီးတဦးဖြစ်လာပါတယ်။ဗိုလ်ချုပ်မှုကြီးတန်းရွှေရဲ့လူယုံတော်အဖြစ်ဦးအောင်ပေါင်းကိုလူသိများပါတယ်။ဦးအောင်ပေါင်းရဲ့တားဖြစ်သူဦးပြေအောင်နဲ့ဦးနေအောင်မှာဒေါ်လာတန်း9000ရှိပြီးမြန်မာပြည်မှာတတိယအချမ်းသာဆုံးဖြစ်နေကြောင်းဇန်နဝါရီလ24ရက်နေ့ထုတ် DVB သတင်းမှာဖော်ပြပါတယ်။ဒီဆိုရခေကအာနာအလွဲသုံးစားလုပ်ပြီးကိုကျိုးရှာခဲ့တဲ့ဒေါ်လာဗိုလ်ချုပ်အတိုင်းဝိုင်းကိုအရေးယူမှာမဟုတ်ကြောင်း NLD ကလည်းကြေညာထားပါတယ
် NLD အစိုးရဟာအရှုံးပေါ်နေတဲ့နိုင်ငံပိုင်လုပ်ငန်းတွေကိုပုဂ္ဂလိကလက်ထဲလွှဲပြောင်းဖို့အစီအစဉ်လုပ်ထားပါတယ်စက်မှုဝန်ကြီးဌာနလက်အောက်ကနိုင်ငံပိုင်စက်ရုံအလုပ်ရုံ50ကျော်ဟာအရှုံးပေါ်နေတဲ့အတွက်ပုဂ္ဂလိကလက်ထဲလွှဲပြောင်းဖို့မကြသေးမီကအစီအစဉ်ခဲ့ပါတယ်ဒီလိုဖြစ်ရတဲ့အကြောင်းရင်းဟာ policy နဲ့စီမံခန့်ခွဲမှုချုံယွင်းချက်ဖြစ်ပြီးအမှုတန်းတွေညံပြင်းလို့မဟုတ်ကြောင်းလက်ရှိစက်မှုဝန်ကြီးကပြောကြောင်းသိရပါတယ်အရှုံးပေါ်လို့ရပ်ဆိုင်းထားရတဲ့စက်ရုံတွေထဲမှာအကြီးစားတံမရီစက်ရုံ73ခုအထည်စက်ရုံ71ရုံဓာတ်မြေဩဇာနဲ့ရေနံချက်စက်ရုံတွေလည်းပါဝင်ပါတယ်ပုဂ္ဂလိကပိုင်ပြည်လို့ရေးစတင်တာအနှစ်20ကျော်ရှိလာပေမဲ့နိုင်ငံပိုင်လုပ်ငန်းနဲ့အလွဲသုံးစားလုပ်မှုသာတိုးပွားလာပြီးစေအုပ်စုနဲ့ခရိုနီအတိုင်းဝိုင်းလဝဲကြီးအုပ်တဲ့စနစ်သာထွန်းကားလာခဲ့ပါတယ
်မြမပြည်မှာကုမ္ပဏီပေါင်း3000ကျော်လောက်ရှိမယ်လို့ခန့်မှန်းကြပြီးမယ်နိုင်ငံသားနဲ့ရှင်နိုင်တဲ့ကုမ္ပဏီကြီးကတော့30လောက်သာရှိတယ်လို့ဆိုပါတယ်ဒီကုမ္ပဏီကြီးတွေဟာစေအစိုးရယုံကြည်အားကိုးတဲ့စီးပွားရေးအုပ်စုကြီးတွေဖြစ်လို့မြမစီးပွားရေးမှာအရေးပါအရာရောက်ကြသူတွေဖြစ်ပါတယ်ရွေးကောက်တင်မြောက်တဲ့အစိုးရတက်လာချိန်မှာထူးအုပ်စု၊ Max မြန်မာအုပ်စု၊ Cambodia အုပ်စု၊ Asia World ၊ရွှေတောင်အုပ်စု၊ ICG အုပ်စု၊စစ်တပ်ပိုင်း MEC နဲ့ MEHL စတာတွေဟာစီးပွားရေးအင်အားအကောင်းဆုံးကုမ္ပဏီကြီးတွေဖြစ်နေပါပြီ။ဦးသိန်းစိန်အစိုးရမတက်မီဓာတ်ဆီဆိုင်တွေပုဂ္ဂလိကပိုင်းလုပ်တဲ့အခါမှာဒီကုမ္ပဏီတွေပဲအများဆုံးရကြပါတယ်။နိုင်ငံခြားဓာတ်ရိုက်ရင်းနှီးမြှုပ်နှံမှုကိုလက်မခံတဲ့စီးအစိုးရခင်မှာရွှေတောင်အေရှာဝန်နဲ့ဥပိုင် limited စတဲ့စီးပွားရေးအုပ်စုကြီးတွေဟာတရုတ်ကုမ္ပဏီတွေနဲ့ဖက်ဆက်လုပ်ပြီးချမ်းသာကျွယ်ဝလာကြပါတယ်။မြေပြည်တော်တိဆောက်ရမှာလည်းအချိုးအမြတ်ခံစားကြရပါတယ်။အခုတော့ခရိုနီကုမ္ပဏီကြီးတွေဟာအများအချို့ဆောင်ရွက်တဲ့လုပ်ငန်းရှင်ပုံစံနဲ့လှုပ်ရှားနေကြပါတယ်။နိုင်ငံပိုင်စက်ရုံအလုပ်ရုံတွေကိုပုဂ္ဂလိကပိုင်လုပ်ရမှာလည်းဒီခရိုနီကုမ္ပဏီကြီးတွေဟာအဓိကအခန်းကဏ္ဍကပါဝင်လာပြီး ဆိုရစီမံကိန်းတွေကိုကူညီအကောင့်တွေပေါ်ပြပေးရရှိပါတယ်ခင်ဗျာ
။ဒီကောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုခုလိုကြားသားပေးနေညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနက်ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်။အခုနောက်ဆုံးကြိုက်နေသေးတဲ့တိုင်းရင်းသတင်းလောကဏ္ဍကိုထုတ်လွှင့်ပေးပါရမယ်။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတောက်တွေရဲ့စူးစီးတင်ပြချက်ဖြစ်ပါရဲ့ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမကအာနီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်ဖားပွန်ခရိုင်ကျင်းယူတက်မဟာငါနေနေမှာမြမတက်မတော်ကနေထိုးစစ်စင်နေတာကိုရက်တံပြီးတက်တွေရုပ်သိမ်းပေးဖို့ဒေသခံတွေကစုတောင်းပွဲကျင်းပခဲ့ပါတယ်။ရခိုင်ပြည်နယ်အစိုးရတာဝန်ရှိသူတွေကဟန့်တားတဲ့အတွက်အိန္ဒိယနိုင်ငံဒီမိုကရေစီနဲ့ဖက်ဒရယ်စနစ်လေးလာရေးတင်နန်းအစီအစဉ်ကိုရခိုင်မျိုးသားပါတီကနေဖျက်သိမ်းခဲ့တယ်ဆိုတာနဲ့ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့နယ်နဲ့နမ်တူမြို့နယ်အတွင်းတိုက်ပွဲကြောင့်ဒေသခံလူထုတွေစစ်ပေးတိမ်းရှောင်နေရတဲ့အခြေအနေအကြောင်းတွေကိုကြားသားရမှာပါ။
ကျမကနန်းဟောင်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်ဖားပွန်ခရိုင် KNU တပ်မဟာ9နယ်မြေမှာမြမတပ်မတော်ကနေအင်အားတိုးချဲ့ထိုးစစ်ဆင်နေတာကိုရပ်တန့်ပြီးတိုက်ရုပ်သိမ်းပေးဖို့လူသောမြို့နယ်လယ်မူဘလော့ကျေးရွာအုပ်စုမှာဒီလ19ရက်နေ့ကကန့်ကွက်ပြီးဝှက်ပြုတ်ဆူတောင်းပွဲကျင်းပခဲ့ပါတယ်။လက်ရှိအချိန်မှာတပ်မတော်ဘက်ကလမ်းဖောက်လုပ်ပြီးတိုက်ပွဲဖြစ်နေတာကိုမလိုလားတဲ့အတွက်စစ်ဘေးရှောင်တွေစုပေါင်းပြီးကန့်ကွက်တာဖြစ်တယ်လို့ဦးဆောင်စီစဉ်တဲ့စောတီအိုကပြောပါတယ်။2009ခုနှစ်ကရပ်ထားတဲ့လူသောမြို့နယ်ခေးဘူးလယ်မူဘလော့လမ်းဟောင်းကတပ်မတော်ဘက်ကဆက်လက်ဖောက်ဖို့ကြိုးစားလာလို့ KNLA တပ်မဟာ9လက်အောက်ခံတပ်ဖွဲ့တို့နဲ့ပစ်ခတ်မှုပြန်လည်ဖြစ်ပွားရမှာဒေသခံ2000နီးပါးစစ်ဘေးပပေးသိမ်းရှောင်နေရပါတယ်
။ရခိုင်မျိုးရပါတီ AMP ကနေပို့ချဖို့အစီအစဉ်ထားတဲ့အိန္ဒိယနိုင်ငံဒီမိုကရေစီနဲ့ဖက်ဒရယ်စနစ်လေ့လာရေးသင်တန်းကိုပြည်내ဆိုရတာဝန်ရှိသူတွေကနေဟန်လာခဲ့တဲ့အတွက်သင်တန်းအစီအစဉ်ကိုဖျက်သိမ်းလိုက်ရပါတယ်။အဲ့ဒီတင်နန်းကိုမလ20ရက်နေ့ကနေ21ရက်နေ့အထိဆွေရစင်ဟိုဆယ်မှာအိန္ဒိယနိုင်ငံကပညာရှင်တို့ပါဝင်ပို့ချဖို့အစီအစဉ်ထားတာပါ။အာနာပါနီဘက်ကပါတီကိုဓာတ်ရအကြောင်းကြားဟန်တန်းတာမျိုးမဟုတ်ပဲတင်နန်းကျင်းပဖို့အစီအစဉ်ထားတဲ့ဆွေရစင်ဟိုတယ်ပိုင်ရှင်ကိုတင်နန်းပြုလုပ်ခွင့်မပေးဖို့အချိန်ကပြီးမှရဲတပ်ဖွဲ့တွေကနေလာရောက်ဖိအားပေးတာဖြစ်ပြီးတင်နန်းပြုလုပ်ခွင့်ရဖို့ပါတီတာဝန်ရှိသူတွေကပြည်내ဝန်ကြီးချုပ်ဦးညီဘူးနဲ့ပြည်내ဆွေဆွေအုပ်ချုပ်ရေးမှူးကိုသွားရောက်ဆွေးနွေးခဲ့ပေမဲ့လည်းတင်နန်းကိုဟန်သားသားမျိုးမဟုတ်ပဲနိုင်ငံသားသားနှူးပါဝင်နေတဲ့အတွက်နိုင်ငံသားရေးဝန်ကြီးဌာနခွင့်ပြုချက်ရရင်လုံနိုင်ကြောင်းပြောဆိုထားတယ်လို့ရခိုင်မျိုးရပါတီကဥက္ကဋ္ဌဆိုးကပြောပါတယ်တင်နန်းပြရမယ့်အိန္ဒိယနိုင်ငံသားနှူးကိုရဲတပ်ဖွဲ့က၃ချိန်တိုင်းခေါ်ယူမေးမြန်းမှုတွေလုပ်ခဲ့တဲ့အပြင်အဖက်ဖက်ကသားစီမှုတွေရှိနေတဲ့အတွက်တင်နန်းစီစဉ်ကိုဖျက်သိမ်းဖို့ပါတီခေါင်းဆောင်တွေကလည်းစုံရခဲ့ကြပါတယ်
နပါတီပေါင်းစည်းရေးအမြန်အထမြောက်နိုင်ဖို့အတွက်နဲ့မွန်ပြည်သက်ပါတီနဲ့အတူအမျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲအတူပူးပေါင်းဆောင်ရွက်ဖို့အာရုံစိုက်ကြိုးပမ်းနေရတဲ့အချိန်ကာလနဲ့တိုက်ဆိုင်နေတဲ့အတွက်ဒုတိယအကြိမ် MNP ပါတီညီလာခံကိုရက်အကန့်အသတ်မရှိတင့်တော်တဲ့အချိန်အထိချွေဆိုင်လိုက်ရတယ်လို့မတ်လ18ရက်ရက်စွဲနဲ့မွန်အမျိုးသားပါတီကကြေညာချက်သောင်းထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့လောလောဆယ်လုပ်နေတဲ့ကြေးရွာအစ်ညီလာခံကိုဆက်လုပ်နေပြီးဂျာနယ်မြွတ်နယ်အဆင့်ဘဟုအစ်ညီလာခံကိုပဲရွှေ့ဆိုင်းလိုက်တာဖြစ်ပြီးနှစ်ပါတီပေါင်းစည်းရေးကိစ္စအမှန်တကယ်အထမြောက်လာရင်ရွှေ့ဆိုင်းလိုက်တဲ့ဒုတိယအကြိမ်ပါတီညီလာခံကြီးကိုလည်းကျင်းပဖြစ်တော့မှာမဟုတ်ဘူးလို့မွန်အမျိုးသားပါတီအထွေထွေတွင်းငင်းမှုနိုင်လည်ရီးသမားကပြောပါတယ်။မွန်အမျိုးသားပါတီအနေနဲ့ဒုတိယအကြိမ်ပါတီညီလာခံကို2018ခုနှစ်ဧပြီလနောက်ဆုံးထားကျင်းပမယ်လို့2019ခုနှစ်နိုဝင်ဘာလ9ရက်နေ့ကထုတ်ပြန်ကြေညာထားတာဖြစ်ပါတယ်။
ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ဥက္ကဋ္ဌကျူဇိုဝေါ်ရရကိုရှမ်းပြည်သုံးသက်ရေးပါတီရှမ်းပြည်သက်မတော် SSVP SSA ဘူဒါနာချုပ်မှကျင်းပခဲ့ပါတယ်။မလ20ရက်နေ့မှာကျင်းပခဲ့တာဖြစ်ပြီး CSSU ဥက္ကဋ္ဌဖြစ်တဲ့ကြားပြူပါတီ SNDP ဥက္ကဋ္ဌဆိုင်းအိုက်ပေါင်းတက်ရောက်ခဲ့ပါတယ်။ CSSU ဥက္ကဋ္ဌအနေနဲ့ရှစ်ဆက်လုပ်ငန်းစဉ်တွေငင်းချမ်းရေးလုပ်ငန်းစဉ်တွေကိုရှင်းလင်းပြောကြားခဲ့ပါတယ်။SSPP SSA နဲ့ကဗိုလ်ချုပ်ကြီးစေးထင်ဦးဆောင်တဲ့ကြီးကဲတချို့နဲ့ဂေတာတပ်သားတွေကြီးသည့်မြို့နယ်ကြားဖြူပါလီဝင်တွေဒေသခံလူစုတွေစုစုပေါင်းတက်ရောက်ဝန်းကျင်တက်ရောက်ခဲ့ပါတယ်။
ဖေဝါရီ၂ရက်နေ့ကအာစီအက်ဆက်အက်ဆက်စီဌာနချုပ်လွယ်တန်းလျမ်းမှာနေပါလေစီဝေးချင်းပါရမှာစီအက်ဆက်ယူဥက္ကဋ္ဌတာဝန်ကြီးသားတဲ့အာစီအက်ဆက်ခေါင်းဆောင်ပူချုပ်ကြီးရွှေစစ်ကနေဥက္ကဋ္ဌလက်ချတာဝန်ကြားတဲ့ကြားပြုပါတီကိုဆွဲပြောင်းပေးခဲ့တာလည်းဖြစ်ပါတယ်။
နွေရည်မွန်စာတင်ကြမှုတင်တန်းမှာတနစ်ထက်တနစ်ပုံများလာတဲ့ကျောင်းသူကျောင်းသားတွေကြောင်းတင်ကြမဲ့ဆရာဆရာမတွေအခက်အခဲရှိနေတယ်လို့မွန်ဒေတာလုံးဆိုင်ရာမွန်စာပေနဲ့ပုတ်တာပါရရင်ဂျေမိုးအဖွဲ့အတွင်းရင်မိုးနိုင်မွန်ရန်စာကပြောပါတယ်။နွေရည်မွန်စာတင်ကြမှုတင်တန်းကိုမွန်ပြည်နယ်မှာတမကမွန်လူမျိုးရင်းနေထိုင်နေကြတဲ့ကရင်ပြည်နယ်တနင်္သာရီတိုင်းပဲခူးတိုင်းရန်ကုန်တိုင်းနဲ့မန္တ
ဒီနေ့ကနေ့ကျောင်းသူကျောင်းသားပေါင်း၈၀၀၀ခန့် တက်ရောက်တင်ကြားခဲ့ပြီးဗဟုအစင်းစာမေးပွဲဝေရောက်ပြေဆိုသူ၁၆၀၀ကျော်ရှိတယ်လို့မွန်ဒေတာလုံဆိုင်ရာစာပေနဲ့ယဉ်ကျေးမှုအဖွဲ့ကနေသိရပါတယ်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့နယ်နဲ့နမ်တူမြို့နယ်အတွင်းမှာတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့နှစ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားလို့ဒေတာခံလူတို့တွေစစ်ဘေးတိမ်းရှောင်
ဟောင်းမန်နေစုစည်းတင်ဆက်ပေးထားပါတယ်။ရှမ်းပြည်မြောက်ပိုင်းကြောင့်မဲမြို့မှာမတ်လ၁၀ရက်နေ့ကလေးကစပြီးဒီကနေ့အထိတအန်းကလောင်တပ်ဖွဲ့
ဒီရနေရနေမြန်မာပြည်ကတော့ဒါကမင်းတို့ကတင်ရောက်ထားရောက်တယ်ကျွန်တော်ကမိုင်းမော့စ်နဲ့မြို့ကြီးကျွန်တော်တို့ရလာရဆူရလာဆိုတော့အဲ့ဒီလေရွာပေါ်မှာငါရောက်တော့ဆူမှားပြီဗျအဲ့ကွာကြောင်းစီဒီမိုင်းကြီးတိုင်းဒီလက်မကြီးကမန္တလေးကောင်းတုံးရောက်တော့ခဲ့တနက်တည်းမန္တလေးထဲမှာဒီကွာပေါင်းမန္တလေးလည်းမရှိဘူးလို့ပေါ့နော်သူရခက်ခက်တာပေါ့နော်
အလားတူနမ်တူမြို့မှာလည်း TNLA နဲ့ RCSS SSA တပ်တွေကြအပြင်နှစ်ဖွဲ့လုံးဟာအစိုးရတပ်မတော်နဲ့လည်းတိုက်ပွဲတွေဖြစ်ပွားနေတာကြောင့်နာဆိုင်အုပ်စုကဒေသခံ1000ကျော်ဟာနမ်တူမြို့ထဲကိုစစ်ပေးဆောင်ရောက်ရှိနေပါတယ်စစ်ပေးဆောင်များကူညီရေးကော်မတီကစိုက်ပညံကတော့အခုလိုပြောပါတယ်ကျွန်တော်တို့ဆယ်နှစ်ကစပြီးဖြစ်လာတာအခုဒီပါပဲ
ရှမ်းပြည်မြောက်ပိုင်းမှာအစိုးရတပ်မတော်အပြင်တိုင်းရင်းသားမဟာမိတ်တပ်ဖွဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တို့လှုပ်ရှားသွားလာနေပါတယ်။ပြီးခဲ့တဲ့2015ခုနှစ်ကတည်းကစပြီး TNLA တပ်ဖွဲ့နဲ့ RCSS SSA တို့အကြမ်းတိုက်ပွဲတွေစတင်ဖြစ်ပွားလာခဲ့တာဖြစ်ပါတယ်။
ဆက်ပြီးတော့မွန်ပြည်နယ်ပေါင်မြို့နယ်မှာကြောက်မိုင်းထုတ်လုပ်မှုတွေကြောင့်သဘာဝပတ်ဝန်းကျင်ဆုံးရှုံးမှုနဲ့လူခွင့်ရေးချိုးဖောက်ခံရမှုတွေရှိနေတယ်လို့လူမှုဖွံ့ဖြိုးရေးနဲ့ငြိမ်းချမ်းရေးကွန်ရက် NSDP ကနေအစည်းအဝေးခန်းစားတစ်ဆောင်ထုတ်ပြီးမတ်လလယ်မှာမွန်ပြည်နယ်လွှတ်တော်ကိုတင်သွင်းခဲ့ပါတယ်။ကြောက်မိုင်းထုတ်လုပ်မှုတွေကြောင့်ဒေသတွင်းသဘာဝပတ်ဝန်းကျင်ဘယ်လိုထိခိုက်မှုတွေရှိနေပါသလဲ။မိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်ရှင်။
ကြောင့်မှန်ထုတ်လုပ်မှုတွေကြောင့်တဘာဝပတ်ဝန်းကျင်ဆုံးရှုံးမှုပြဿနာတွေကိုပြည်နယ်အစိုးရအနေနဲ့ဘယ်လိုလောက်ဆောင်သွားမလဲဆိုတာကိုသိရှိလိုတဲ့အတွက်အခုလိုမွန်ပြည်နယ်လွှတ်တော်မှာလာရောက်ဆွေးနွေးရတာဖြစ်တယ်လို့ SNDB Project Coordinator
ဒေါ်စွန်ပန်းကပြောပါတယ်။ဒီအစီအစဉ်ခံစားလာပြီးတော့မှတင်ပြရချင်ရှိတဲ့ချက်ကတော့ဒီပုံမြင့်နယ်တွင်းမှာရှိတဲ့ကြောက်မိုင်းတွေကဥပဒေလှုပ်ထုံလို့နေနေမှာမကိုင်းနေနေဘူးဆိုလို့ရှိရင်ဒီဟာကိုအရေးယူတာတွေစစ်စစ်ပေးတာတွေလုပ်ပြီးစီချင်
ဒီဆိုရင်နောက်တစ်ခုကပြည်သူလူထုဘယ်လိုခံစားနေရလဲဆိုတာကိုလွတ်တော်အနေနဲ့တစ်ဆက်သက်ဆိုင်ရာဌာနတွေကိုသိစေချင်တယ်။နောက်ထပ်ခွင့်ပြုချက်တွေပေးမယ်ဆိုလို့ရှိရင်လည်းဒေတာဖွံ့ဖြိုးရေးလုပ်ရတာမှန်လဲဆိုပေမဲ့ဘယ်လောက်ထိတဘာဘဝင်ချင်းထိခိုင်းနေလဲအရင်စစ်ဆေးမှုတွေစနစ်တကျလုပ်ပေးပါ။ကျောင်းဝင်စီမံကိန်းတွေပင်လာပြီးတဲ့နောက်ပိုင်းမှာဒေတာခံပြည်သူတွေကြားမှာပြဿန
ဒီသာတွင်လူတွေရဲ့စီလုံးညီညွတ်မှုနဲ့ပြည်ဖက်ခါကိုအဆင်ချောင်းသွားတယ်ဘာကြောင့်ဆိုတော့သူတို့လုပ်ငန်းတွေဝင်လာတဲ့စိတ်ပိုင်းမှာသူတို့ကဟိုဆင့်ကဲပေါ့နော်သူတို့အစိုးရဖွဲ့နေတဲ့အခြေစက်နဲ့လာတယ်သူတို့ကပါလဲဆိုတော့မိရကွက်ချတဲ့ကိစ္စရတွေပါသူတို့လှုပ်လာတယ်ပေါ့နော်ဘာဖြစ်လို့ဒီလုပ်ငန်းတွေအကောင်အထည်ဖော်ဖို့အတွက်ကိုမိရတွေကိုကြားယူလာတဲ့ပုံစံမျိုးတွေပေါ့
ကျွန်တော်တို့ပြောထားတာလည်းတစ်ခါရတယ်အဲ့ဒါဖြစ်နေတဲ့ခေတ်ကြတဲ့ညာရှိတဲ့ဥပမာဆိုလို့ရှိရင်ဒီတရားဝင်အကြောင်းမှာ
22
ထိုင်းနေစတေသားကနေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြကြတာပါရှင်အခုထုတ်လွှင့်ပေးခဲ့တဲ့ည9:00ကနေစနေနိုင်အထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြပြချင်း
အခုကြာသာရင်းနှီးညဘက်ထိတ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်မရှင်။အမေရိကန်လွှတ်တော်မှာမင်းညပိုင်းကစွန်းနှင်းညနေကြတဲ့ဒေါ်လာ1.3ထရီလီယံဗန်ဒိုင်းအတုံးစီမှုပြည်မှုကျန်းကိုအစောဆုံးဒီကနေ့မဲခွဲဆုံးဖြတ်နိုင်မှုလွှတ်တော်အကြီးအကဲတွေမျှော်လင့်နေပါတယ်။စူဝါလုပ်ငန်းတွေရစမ်းမဲ့ပြင်းပြဒီနေ့ထက်မှတတိယအကြိမ်ထပ်မကျင်းအောင်တောက်ချနေညသက Jacko, the not on a tram, the net lemma ye to a tipum alum yolia, Tiokutan Yawi, when you turn out, Kondoema, American ye, the Pata Sawachi, Pokango Jone, Nanga, Josie Water, Sunni, Pishan and Melu, Yolin Jone, Twister Mumutangi Mabe, Piosu Gavare. Syria, Syria, Dika Mame, Russia, Jawan, Sisamun, Yashitare, the voting Nigeria, Wayan Peso Kandare, Kuta Shivangani, the voting at Mitazu Tamomiazo, Dini Tokamalu, Yolinavare, Arresta Yaka, Tensha Mesurigro, attack on the voting Tenchotare, Syria Nang and Yapai, Italy Pinevu, Pascarine, Pusan Pizomava. ပြည်သူ့လွတ်တော်ဦးတာတာဝန်ကနေဝင်းမြင့်နှုတ်ထွက်သွားပြီးတဲ့နောက်လက်လက်နေတဲ့နေရာအတွက်ဒီကနေ့မဲခွဲဆုံးဖြတ်ရမှာလက်ရှိဒုတိယဥက္ကဋ္ဌဦးတီခွန်မြတ်ကိုရွေးချယ်လိုက်ပါတယ်ဆွေပြုခံရသူတွေဖြစ်ကြတဲ့ပြည်သူ့လွတ်တော်ဒုတိယဥက္ကဋ္ဌဦးတီခွန်မြတ်ကထောက်ခံမဲ့နေရာ80ပြည်သူ့ချင်းခံရင်းနဲ့ဖွံ့ဖြိုးရေးပါတီပြည်ခံပြိုးပါတီကိုယ်စားလှူတောင်းရေးကထောက်ခံမဲ့တ ဒုတိယဥက္ကဋ္ဌဖြစ်နေရွေးချယ်ခဲ့ကြပါတယ်
ကျောင်းသားပြည်နေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုအောင်လုံးကြီးညာပေးသွားတာပါဒီညစီစဉ်ထုတ်လို့ရေမှုကမတ်တင်ကြီးထိုက်ပြပြီးအတန်ဖန်အင်ဂျင်နီယာကတော့ဂျိုဂိလ်ဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးခဲ့တဲ့စီစဉ်တွေကို
This program has come to you from the Voice of America, Washington.